Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်ဇန်နဝါရီလ9ရက်နေ့စတာဘရီနေ့မနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်က9နိုင်ထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။စတာဘရီနေ့မနေ့ကနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမထွန်းကမိုက်အင်ဂျင်နိုင်တဲ့အတူတင်ဆက်ပေးပါမယ်။သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေက American Congress လက်တော်အဆောက်အုံနဲ့အာမဝင်ရောက်ဆန္ဒပြဖို့ကြိုးစားရကြောင်း Congress လက်တော်ရဲတပ်ဖွဲ့ကလူကြုံရေးအကြောင်းပြချက်နဲ့လက်တော်ပရဝန်တွင်အသွါအလာအားလုံးကိုဗုဒ္ဓဟူးနေ့မလွဲပိုင်းမှာပိတ်ပင်လိုက်ပါတယ်။ဆန္ဒပြသူတွေလက်တော်အတွင်အတင်းဝင်ရောက်တဲ့အချိန်မှာအထက်နဲ့အောက်လက်တော်အမတ်တွေကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုသမ္မတအဖြစ်မဲခွဲအတည်ပြုဖို့ဆွေးနွေးနေချိန်လည်းဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကိုသမ္မတရွေးချယ်ရေးအဖွဲ့ကပေးအပ်ထားတဲ့မဲတွေကိုအတည်ပြုပေးဖို့လှုံ့ဆော်နေတဲ့အထက်လွှတ်တော်စည်းဝေးကိုလည်းရွှေ့ဆိုင်းလိုက်ရပါတယ်။ဒုတိယသမ္မတဘိုက်ပန်စ်ကိုရှုပ်ဝဲလုံခြုံရေးတပ်ဖွဲ့တွေကလက်တော်အစအဦးမြေရောက်လှိုင်ကူပေါက်ထဲကိုအကာအကွယ်ပေးခေါ်ဆောင်သွားခဲ့ရတယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။လူမှုမီဒီယာတွေနဲ့အမေရိကန်မီဒီယာတွေမှာပြသနေတဲ့ဗီဒီယိုတွေမှာတော့သမ္မတထရမ့်ကိုထောက်ခံသူတွေကရဲတပ်ဖွဲ့တွေအတားအဆီးလှုပ်ထားတဲ့စည်းကိုကြော်ပြီးလက်တော်အစအဦးတွေဝင်ရောက်တာကိုတွေ့ရပါတယ်။တချို့ဆန္ဒပြသူတွေကအောက်လက်တော်ခံမတကားကိုဖွင့်ဖို့ကြိုးစားရကြောင်းလေယူဘုံတွေအသုံးပြုဖို့အစင်းသင်းလှုပ်ဆောင်ထားခဲ့ရတယ်လို့လည်း TV သတင်းဌာနတစ်ခုကပြောပါရယ်။သမရရွေးကောက်ပွဲကိုလွှတ်တော်မှအတည်ပြုရာကအရင်ကပုံမှန်လှုပ်ရွေးလှုပ်စဉ်ကိစ္စတစ်ခုဖြစ်ပေမဲ့ဒီနေ့မှာတော့ Republican အမတ်တချို့ကရွေးကောက်ပွဲရလဒ်ကိုလက်မခံဘဲကန့်ကွက်ခဲ့ကြပါရယ်။သမရ Donald Trump ကိုယ်တိုင်ကလည်းရွေးကောက်ပွဲရလဒ်ကိုလက်ခံခြင်းမရှိသေးပါဘူး။လွှတ်တော်ရဲ့လူအုပ်ကြီးရောက်ရှိပြီးရဲတပ်ဖွဲ့နဲ့ရုံးရင်းဆန်ကပ်ဖြစ်နေချိန်မှာပဲသမရ Trump ကလွှတ်တော်ရဲ့တပ်ဖွဲ့ဝင်တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကူအညီပေးကြဖို့နဲ့ငြင်းငြင်းချမ်းချမ်းနေကြဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းတဲ့စာကို Twitter မှာရေးသားထားပါတယ်။ Washington DC မြို့တော်ဝန် Maria Boxer ကတော့ဒေသစံတော်ချိန်ည6နာရီကစလို့မြို့တော်ရဲ့ညမထွက်ရမယ့် Curfew ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။လွှတ်တော်အစည်းအဝေးမရနာခင်ကလေးမှာပဲအထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကရွေးကောက်ပွဲရလဒ်ကိုပြန်ပြင်မှာမဟုတ်ပဲ American ပြည်သူတွေရဲ့ဆုံးဖြတ်ချက် Mary အပေါ်လေးစားလိုက်နာသွားမယ်လို့ပြောပါရယ်။အဲ့ဒီမတိုင်ခင်အစောပိုင်းတုန်းကတော့သမ္မတ Donald Trump ကနိုဘယ်လကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲကိုလက်မခံဘဲသူ့ကိုထောက်ခံဆန္ဒပြနေသူတွေစီကိုကိုယ်တိုင်တော့ရောက်တွေ့ဆုံပြီးမိန့်ခွန်းစကားပြောကြားခဲ့ပါရယ်။
We will never give up. We will never concede. It doesn't happen. You don't concede when there's theft involved.
ကျွန်တော်တို့ဘယ်တော့မှအရှုံးပေးမှာမဟုတ်သလိုရှုံးနိုင်ကြောင်းလည်းပြောကြမှာမဟုတ်ပါဘူး။အောင်နိုင်မှုကိုခိုးယူထားတာတွေပါဝင်နေတာကြောင့်ရှုံးနိုင်တယ်လို့ပြောစရာမရှိပဲအောင်နိုင်မှုကိုခိုးယူထားတာကိုရက်ဆိုင်ပြရမှာဖြစ်ပါတယ်လို့သမ္မတထရမ့်ကအင်ဂျီတော်ရှိမှသူ့ကိုထောက်ခံသူတွေကိုပြောပါတယ်။ဒါ့အပြင် Congress မှာ Joe Biden ကိုအတည်ပြုဖို့အတွက် map ပေးဖို့မှာတပါပတိဖြစ်ဆောင်ရရမယ်ဒုတိယသမ္မတ Mike Pence ကိုလည်းဂျိုးဘိုင်ဒန်ကိုသမ္မတဖြစ်အတည်မပြုပေးဖို့တောင်းဆိုလိုက်ပါတယ်။သမ္မတ Trump ကိုထောက်ခံသူဆန္ဒပြနေသူတချို့ကအင်္ဂါနေ့ညပိုင်းကစလို့ Washington DC ကိုစုယုံရောက်ရှိနေကြသလိုတချို့ကလည်း American တဝန်းကဘတ်စကားတွေနဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းမှာရောက်ရှိလာတာဖြစ်ပါတယ်။ဆန္ဒပြသူတချို့နဲ့ရဲတပ်ဖွဲ့နဲ့ရုံးရင်းစံကတ်ဖြစ်ခဲ့သလိုအ ਨੇ စုံလူ6ဦးကိုလက်နက်ကင်ဆောင်မှုရဲတပ်ဖွဲ့ဝင်တွေကိုတိုက်ခတ်မှုတွေနဲ့ဖမ်းဆီးထိန်းသိမ်းထားတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။DC မြို့တော်ဝန် Maria Boxer ကလည်းအကြမ်းဖက်မှုတွေမဖြစ်စေရင်မြို့တော်လုံခြုံရေးအတွက်မြို့သားအစုံတပ်ဖွဲ့တွေကိုခေါ်ယူချတာခဲ့ပါတယ်။ Georgia ပြည်နယ်ကိုစားပြု American အထက်လွှတ်တော်အမတ်2နေရာအတွက်ရွေးကောက်ပွဲတွေကိုမနေ့ဗုဒ္ဓဟူးနေ့ကကျင်းပပြီးတဲ့နောက် Democratic Party ကိုစားပြုရှင်ပြိုင်သူ Raphael Warnock ကလက်ရှိ Republican အမတ် Kelly Loeffler ကိုအနိုင်ရလိုက်ပြီးဖြစ်ပါတယ်။ဒါကြောင့် Raphael Warnock ကတောင်ပိုင်းကွန်ဖက်ဒရိတ်ပြည်နယ်တစ်ခုဖြစ်တဲ့ဂျော်ဂျီယာပြည်နယ်ရဲ့ပထမဆုံးလူမဲ့အထက်လွှတ်တော်အမတ်တူဖြစ်လာသလိုသူ့ရဲ့ဒီမိုကရက်ပါတီအနေနဲ့လည်းကွန်ဂရက်လွှတ်တော်တရားလုံးကိုထိန်းချုပ်နိုင်ဖို့ပုံပြင်းနှိစ္စသွားပြီးဖြစ်ပါတယ်။နောက်ထပ်အထက်လွှတ်တော်အမတ်တနေရာအတွက်ဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်နေသူဂျွန်အော့ဆော့ဖ်ကလည်းလက်ရှိရီပါဘလီကန်အမတ်ဒေးဗစ်ပါဒူးကိုပုဂ္ဂတိကနဲ့ဦးဆောင်နေပါတယ်။ဂျွန်အော့ဆော့ဖ်ကဘရုံးနီအစောပိုင်းတုန်းကတော့သူ့အနိုင်ရတယ်လို့ကြေညာထားခဲ့ပေမဲ့အချိန်နဲ့ရှီလွန်တာကြောင့်အနိုင်ရသူကိုကြေညာဖို့အချိန်စောနေသေးတာဖြစ်ပါတယ်။ဂျွန်အော့ဆော့ဖ်အနိုင်ရရင်ဒီမိုကရက်တစ်ပါတီကကွန်ဂရက်တစ်ခုလုံးကိုထိန်းချုပ်သွားနိုင်မှာဖြစ်ပြီးဆင်းနစ်အကြာမှာပါတီတစ်ခုကအထက်နဲ့အောက်လွှတ်တော်နှစ်ရလုံးကိုပထမဆုံးထိန်းချုပ်ထားခွင့်ရမှာဖြစ်ပါတယ်။ဂျော်ဂျီယာအထက်လွှတ်တော်ရွေးကောက်ပွဲမှာမက်ပီးသူတွေမကြုံစဘူးစံချိန်တင်မြပြခဲ့တာပါ။အစဲလာရ Republican Party ကြီးစိုးတဲ့ပြည်နယ်မှာနိုဘလာသမ္မတရွေးကောက်ပွဲတုန်းကလိုပဲ Democratic Consulate တွေအနိုင်ရဖို့အခြေအနေကိုရောက်ရှိလာခဲ့တာဖြစ်ပါတယ်ခင်ဗျ။ COVID-19 ရောဂါဇင်းမြစ်ကိုလေ့လာစစ်ဆေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကျွမ်းကျင်သူပညာရှင်တွေကိုရောဂါစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဝူဟန်မြို့ကိုဆေးလုံးမဲ့အစီအစဉ်အတွက်စစ်ဆေးညှိနှိုင်းမှုတွေလှုပ်ဆောင်နေစေလို့တရုတ်နိုင်ငံကပြောပါတယ်။နိုင်ငံကကျွမ်းကျင်ပညာရှင်တွေပါဝင်တဲ့အဖွဲ့ကိုနိုင်ငံတွင်းဝင်ရောက်ခွင့်ခွင့်ပြုချက်ပေးဖို့တရုတ်ဘက်ကပြက်ကွက်နေတဲ့အပေါ်မှာစိတ်ပြတ်မိတယ်လို့အင်္ဂါနေ့တုန်းက WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကဂျနီဗာမြို့မှာသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတော့ဒီကိစ္စနဲ့ပတ်သက်လို့ရဲအတိအကျသတ်မှတ်ဖို့နှစ်ဖက်ညှိနှိုင်းနေဆဲဖြစ်ပြီး WHO အနေနဲ့နားလည်မှုလွှဲနေတာဖြစ်တယ်လို့လည်းပြောပါတယ်။
我从媒体的报道和你们今天的关心的当中啊，
这些媒体啊，我们普遍理解了个高级差异性。WHO 呢，只有那个人家拿来木罗马尼达拍照，所谓那个表格的路 ，WHO 呢 ，Mr. Tedros 的波塔米古嘞拿来照，古那个那个专业度比较细腻的呢，只有那个马龙安斯那个 CPP 悄悄摸摸路上来摸对，第一次来对个那不是路，所以你来你在拍照，只有那个家以文具查那表格呀，我从人家不懂那个表白嘞，专。ကျင့်သူပညာရှင်တွေလာရောက်မဲ့အချိန်နဲ့တခြားအသေးစိတ်အချက်လက်တွေကိုညှိနှိုင်းပြီးရင်ဆုံးဖြတ်ချက်တွေကိုတည်တော်တဲ့ဆက်စပ်ရေးလမ်းကြောင်းကနေပြောဆိုသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 8.13ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်အခုဆက်လက်ပြီးသတင်းတွေကိုတင်ဆက်မှာပါကျွန်မအင်ဂျင်နိုင်ပါရှင်မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ596ယောက်ထပ်တိုးပြီးသေဆုံးသူက19ယောက်ထပ်တိုးခဲ့တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့မနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သေဆုံးသူတွေထဲမှာ15ယောက်ကရောဂါအခံရှိသူတွေဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တက်ခွဲနမူနာပေါင်း18,000ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ခဲ့ရတာဖြစ်ပါတယ်။သေဆုံးသူအရေအတွက်ဟာ2,900ကျော်ရှိနေပြီးရောဂါပိုးကူးစက်သူစုစုပေါင်း132,000ကျော်ရှိသွားပြီဖြစ်ပါတယ်ရှင်။ COVID-19 ရောဂါအတွက်ကာကွယ်ဆေးတွေကိုတင်ပို့ရောင်းချဖို့တားမြစ်ထားခြင်းမရှိကြောင်းအိန္ဒိယအစိုးရကဗုဒ္ဓဘုရင်ကပြောကြားခဲ့ပါတယ်။ကာကွယ်ဆေးတွေတင်ပို့ရောင်းချမှုကိုတားမြစ်ထားခြင်းမရှိတာနဲ့ပတ်သက်လို့ကျန်းမာရေးဝန်ကြီးဌာနအတွင်းဝင်Rajesh Bhushan ga inga ne ka pilut de tadin sa shilin pwe ma a twa ba de
means that neither the union government nor the vaccine manufacturers
sulura ga pi thong su aso ya yo ka kwe se thau lut tu ri bak ga yo ka kwe se tin po mu ko ta myet tha ra myo ma shi bu so ra ba be lo pyo twa ra ba da ba me le a yin pwa pwe ya ta khu ga phwin myo se nai ngan rei ko ka kwe se ri a yin song pe po yang cha pu shi ni de india company ta khu ko india aso ya ga kan tat tha kha ra phit ba de ဝင်ဝင်နေပြီးအလဲလက်တန်းစားနိုင်ငံတွေယောဂါကူးစက်မှုကိုထိန်းချုပ်ဖို့ကာကွယ်ဆေးထိုးပေးဖို့အစီအစဉ်အတွက်ကမ္ဘာအကြီးဆုံးကာကွယ်ဆေးထုတ်လုပ်တဲ့အိန္ဒိယနိုင်ငံအနေနဲ့အထူးအခမ်းကဏ္ဍကနေအရေးပါမယ်လို့မျှော်လင့်ခြင်းခံထားရတာပါ။ဒါပေမဲ့လည်းဗြိတိန်ဆေးကုမ္ပဏီကြီးဖြစ်တဲ့ AstraZeneca နဲ့တီရင်းဆေးကုမ္ပဏီတို့ကထုတ်တဲ့ COVID-19 ကာကွယ်ဆေးတွေကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကအရေးပေါ်အသုံးပြုခွင့်အိန္ဒိယအစိုးရကအတည်ပြုခဲ့ပြီးနောက်ကာကွယ်ဆေးတွေတင်ပို့ရောင်းချဖို့အိန္ဒိယအစိုးရကလအတော်ကြာအောင်ခွင့်ပြုမှာမဟုတ်ဘူးလို့သတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်ရှင်။မနေ့ပုတ်တခုနေ့ကရန်ကုန်မြို့အိမ်တအိမ်ကိုရဲတွေဝင်ရောက်ရှာဖွေရမှာရိုဟင်ဂျာတရားနည်းပေါက်ကိုဖမ်းဆီးခဲ့ကြောင်းရဲနယ်ဒေသရင်းမီဒီယာတွေကပြောပါရယ် Tomorrow News Journal ကဖော်ပြတဲ့ဓာတ်ပုံတွေအရဖနက်မပါတဲ့အမျိုးသားအများအပြားနဲ့ရောင်းစုံခေါင်းပဝါတွေခြုံထားတဲ့ဒါဇင်နဲ့ချီတဲ့အမျိုးသမီးတွေဟာအိမ်ဝင်းတဝင်းကမြေပြင်ပေါ်မှာထိုင်နေကြတာကိုတွေ့ရပါတယ်မြန်မာဆွေရကရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုတော့အတိအမှတ်ပြုထားခြင်းမရှိပါဘူး။ဒါ့အပြင်မွေးရမြေရခိုင်ပြည်နယ်ကနေထွက်ခွာဖို့ကြိုးပမ်းနေမွတ်စလင်လူနည်းစုရိုဟင်ဂျာတွေကိုတရားမဝင်ခီးသွားလာမှုနဲ့အာဏာပိုင်တွေကမကြာခဏဖမ်းဆီးထိန်းသိမ်းလေးရှိပါတယ်။အခုလိုရိုဟင်ဂျာတွေဖမ်းဆီးခဲ့တာကိုရွှေပြည်သာမြို့နယ်ရဲမှူးတင်မောင်တွေကအတည်ပြုခဲ့ပေမဲ့အသေးစိတ်ပြောကြားခြင်းမရှိခဲ့ပါဘူး။စုံစမ်းစစ်ဆေးမှုတွေလုပ်နေဆဲဖြစ်ပြီးလူ68ဦးဒါမှမဟုတ် 69 ဦးကိုဖမ်းဆီးထားကြောင်းသူကပြောပါတယ်။ဒါ့အပြင်ဖမ်းဆီးထားသူတွေကို COVID-19 ကူးစက်မှုတားဆီးတဲ့အနေနဲ့ quarantine center ကိုပို့ဆောင်မယ်လို့လည်းဆိုပါတယ် မကြသေးမီနှစ်တွေအတွင်းရခိုင်ပြည်နယ်ကနေထွက်ခွာမှုနဲ့ရိုဟင်ဂျာယာနဲ့ချီဖမ်းဆီးခံခဲ့ရပြီးမြန်မာပြည်တလွှားအချင်းထောင်တွေနဲ့လူငယ်ထိန်းသိမ်းရေးစခန်းတွေမှာအချင်းကျခံခဲ့ကြရပါတယ်။အများပြားဟာထိုင်းနဲ့မလေးရှားထွက်ဖို့ကြိုးစားခဲ့ကြသူတွေဖြစ်ပါတယ်။အခြားလူတွေကတော့ရခိုင်မှာရှိတဲ့သူတို့နေထိုင်ရာစခန်းတွေကိုအာဏာပိုင်တွေကပြန်ပို့ခဲ့ကြပါတယ်။မြန်မာအစိုးရကတော့ရခိုင်မှာရှိတဲ့ IDP စခန်းတွေကိုပိတ်ဖို့မဟာဗျူဟာချမှတ်ဆောင်ရွက်နေကြောင်းနဲ့ရိုဟင်ဂျာတွေအနေနဲ့ NVC ကတ်တွေကိုလက်ခံမယ်ဆိုရင်တွာလာခွင့်ကန့်သက်ခံရမှာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်။ဒါပေမဲ့လို့ရိုဟင်ဂျာအများစုကတော့ MBC ကတ်ဟာသူတို့ကိုနိုင်ငံသားသားအဖြစ်တစိတ်တက်တာဖြစ်တယ်ဆိုပြီးလက်ခံဖို့ညှင်းဆိုထားကြပါတယ်ရှင်။မဲခေါင်မြေအထက်ပိုင်းမှာရှိနေတဲ့တရုတ်နိုင်ငံကရေအားလျက်စစ်ထုတ်ယူဖို့သူတို့တည်ဆောက်ထားတဲ့ရေကာတာအတွက်ရက်ပေါင်း20ကြာမဲခေါင်မြေအထက်ပိုင်းရေစီးကြောင်းကိုတားဆီးဖို့ရှိနေကြောင်းအိန္ဒိယနိုင်ငံတွေကိုအကြောင်းကြားခဲ့တယ်လို့မဲခေါင်မြေကော်မရှင် MRC နဲ့ထိုင်းနိုင်ငံကဗုဒ္ဓဖူးနေ့ကပြောကြားခဲ့ပါတယ်။တရုတ်အနေနဲ့မဲခေါင်မြေအောက်ဖက်မှာရှိနေတဲ့နိုင်ငံတွေကိုဒီဇင်ဘာလ31ရက်နေ့မှာစတင်တဲ့မြေရေစီးကြောင်းကန့်သတ်မှုကိုအကြောင်းကြားဖို့ပြန်ကွက်ခဲ့ကြောင်းAmerican ကြောထောက်နောက်ခံပေးထားတဲ့စောင့်ကြည့်စနစ်တကနေအစီရင်ခံစာထုတ်ပြန်ပြီးနောက်တရက်မှာအခုလိုကြေညာချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။မဲခေါင်မြေကော်မရှင်ရဲ့အချက်လက်တွေမျှဝေဖို့တရုတ်နိုင်ငံကပြီးခဲ့တဲ့အောက်တိုဘာလကသဘောတူခဲ့တာပါ။အဲ့ဒီကော်မရှင်ဟာထိုင်း၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်စတဲ့နိုင်ငံတွေပါဝင်တဲ့အကြံပေးအဖွဲ့ဖြစ်ပါတယ်။ဒီကော်မရှင်အနေနဲ့စီမံကိန်းအတွက်သတင်းအချက်လက်တွေကိုအချိန်ကြာမြင့်စွာကလေးကရှာဖွေခဲ့ကြတာဖြစ်ပါတယ်။မဲခေါင်မြေရေကိုမိတင်းပြီးနေထိုင်သူပေါင်းတန်း60ကျော်ဟာအဲ့ဒီနိုင်ငံတွေကဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့သူတို့ရဲ့ဂျင်းဟောင်ဒီကတာအတွက်မဲခေါင်မြေကြီးစီးဆင်းမှုကိုတစ်စက္ကန့်ကို1900ကျော်ကုဗမီတာကနေ1000ကုဗမီတာအထိဇန်နဝါရီလ5ရက်နေ့ကနေ24ရက်နေ့အထိရှော့ချဖို့ရှိကြောင်းအင်္ဂါနေ့ကအကြောင်းကြားခဲ့တယ်လို့ထိုင်းနိုင်ငံရေအရေးမြင့်ဌာနကပြောဆိုခဲ့ပါတယ်ရှင်။ကြတာပရင်းနေနေခင်တရင်အစီအစဉ်ကိုကိုရဲမင်းထွန်းနဲ့ကျမအင်ဂျင်နိုင်တို့ကတင်ဆက်ခဲ့တာပါအခုတော့တရင်လွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါရှင
်ကျွန်တော်ညံဝဲအောင်ပါခင်ဗျာအမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာကိုဗစ်ကူးစက်မှုတွေတကြောပြန်မြင့်တက်ပြင်းထန်လာနေတဲ့အခြေအနေကိုတင်ပြခြင်းပါတယ်ကိုဗစ်ကူးစက်မှုတတိယလိုင်းဖြစ်လာတယ်လို့ပြောနေကြတဲ့ကယ်လီဖိုးနီးယားပြည်နယ်မှာတော့ဆေးရုံတွေကအထူးကြမ်းမတ်ကုသဆောင် ICU တွေမှာလူနာတွေပြည့်ကျနေပြီးမလို့အပ်ပဲနေအိမ်အပြင်မထွက်ကြဖို့ပြည်နယ်အာဏာပိုင်တွေကတိုက်တွန်းထားကြောင်းလော့စ်အန်ဂျလိစ်မြို့မှာနေတဲ့အငြိမ်းစားဆရာဝန်ကြီးဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ကျွန်တော်တို့ကယ်လီဖိုးနီးယားမှာအခုဆိုရင်တကယ်ကိုဆွေးယူတဲ့အခြေအနေမှာရှိတယ်။ဘာဆိုတော့အခုကဒီ positive လူနာအသစ်တွေကတနည်းပြီးတနည်းပိုးပိုများလာတယ်။အထူးသဖြင့်အခုဆိုလို့ရှိရင်ကျွန်တော်တို့ LA လော့စ်အန်ဂျလိစ်ကောင်တီမှာကိုမနေ့တိုင်းပဲတောင်းကနန်းကျော်တယ်။မနေ့ကဆို13,000ကျော်ရှိတယ်ပြီးလို့ရှိရင်ကျွန်တော်တို့အစိုးရတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းပြောထားတယ်တိထက်တောင်ပိုးဆိုးလာမယ်တဲ့။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ခရစ်မတ်အချိန်နဲ့လူစုလူဝေးတွေကလည်းအရန်လုတ်တယ်ခီးသွားတယ်များတယ်ဆိုတော့ကခစ်စီ new ခစ်စီကပိုပြီးများလာနိုင်စရာရှိတယ်လို့သူတို့ပြောထားတယ်။အခုဆေးရုံမှာလည်းနေရာတော့မရှိတော့ပါဘူး။ပြီးစပြောင်းလာတဲ့ covid ပိုးချောင်ရယ်လို့တော့မဟုတ်ဘူး။ပိုးအသစ်ကတော့တွေ့တော့တွေ့နေပြီဒါပေမဲ့အဲ့ဒီပိုးအသစ်ကြောင့်တော့မဟုတ်သေးပါဘူ
းကယ်လီဖိုးနီးယားပြည်နယ်မိုရိုဗီယာကောင်တီမှာကိုမာပစ္စည်းတွေရောင်းတဲ့ Home Depot ဆိုင်မှာလုပ်နေတဲ့မန်နီနီဦးကတော့သူတို့အလုပ်ထဲမှာကိုဗစ်ကာကွယ်ရေးစည်းကမ်းချက်တွေပိုတင်းကျပ်လာတယ်လို့ပြောပါတယ
်ကျွန်မက Home Depot မှာလုပ်တာဆိုခါကျတော့သူကအရှမ်းကိုဟိုတားမြစ်ထားတာဟိုစားတောက်တဲ့ lunch room လို့ပါလို့ဆိုလဲကာထားတယ်တယောက်တစ်နေရာအတွက်ကိုဟို cover တွေနဲ့ကာထားတယ်မားတီတတာတို့လက်အိတ်တရာတော့ဟိုစင်စက်မပြတ်ပဲဟိုအလုံလောက်လဲပေးထားတယ်ကစတမာတွေကိုလည်းအရန်ဟိုလိုမတုံးရင်မရဘူးနော်ဝန်ထမ်းအချင်းချင်းလဲအဲ့လိုမျိုးဟိုဒီမန်နေဂျမန့်ကလာလာကြည့်နေတယ်6ပေနည်းနည်းဟိုကတ်ပြီးဆိုတာနဲ့ဟိုတတိပေးနေတာပေါ့တတိထားဖို့ပေါ့
အခုချိန်ဒီကယ်လီဖိုးနီးယားမှာအခုချိန်ဒီကိုဗစ်ကူးစက်ခဲ့သူပေါင်း2တန်းခွဲကျော်နဲ့ဒီဆုံးသူ 28,500 နီးပါးရှိနေပါတယ်ကိုဗစ်ကူးစက်မှုတကြောပြန်မြင့်တက်လာတဲ့နယူးယောက်ပြည်နယ်မှာတော့နယူးယောက်မြို့ Week of Hype ဆေးရုံကကိုဗစ်အထူးကူဆရာဝန်ကြီးဖြစ်တဲ့ဒေါက်တာဇေယျတက်ကနယူးယောက်မြို့ကလက်ရှိကိုဗစ်အခြေအနေကိုရှင်းပြပါတယ
်။ဟိုလွန်ခဲ့တဲ့3လလွန်ခဲ့တဲ့2လပေါ့နော်။အဲ့ဒါတွေနဲ့နှိုင်းရှင်လိုက်လို့ရှိရင်တော့ကျွန်တော်တို့များလာတယ်။ case တွေကတော့များလာတယ်ဗျာ။သိတာတယ်။3ဇနီးပါးလောက်ကိုတက်လာတယ်ပေါ့နော်။အသေးပြောက်တွေကရှိသလားဆိုတော့ရှိပါတယ်။အခုလက်ရှိအခြေအနေဒါကတော့အရင်တော့သူတို့ဝါးဝါးအခြေအနေတော့မဟုတ်သေးဘူးပေါ့နော်။ ကျွန်တော်တို့မှာဘာကောင်းသွားလဲဆိုတော့ဥပမာဆိုရင်ကျွန်တော်တို့စေးုံတော်တော်များများမှာ monoclonal antibody ဆိုတာရှိပါတယ်ပေါ့နော်ဟိုပါပေါ့အကျော်စေးပေါ့ဗျာကျွန်တော်တို့အဲ monoclonal antibody ကိုပေးလို့ရနေပြီဗျာဟို positive ဖြစ်တဲ့လူတွေပေါ့နော်လူတိုင်းတော့မဟုတ်ပါဘူးကျွန်တော်တို့မှာ criteria တွေရှိတယ်ဆိုအဲ monoclonal ကိုပေးတဲ့လူတွေရှိပါတယ်ကျွန်တော်ဆိုလို့ရှိရင်အခုစေးုံတေးုံမှာဆိုရင်အယောက်30နီးပါးလောက်ရှိကျွန်တော်ပေးထားတာပေါ့နော်အဲ30မှာတော့လူရောက်2ယောက်လောက်ကတော့ကျွန်တော်စေယုံပြန်ပြန်လိုက်ရတယ်အသေးကြောက်တော့ဆိုဖာမရှိပါဘူ
းနယူးယောက်ပြည်နယ်မှာတော့ကိုဗစ်ကူးစက်ခဲ့သူတသန်းကျော်နဲ့တေဆုံးသူ 38,000 ကျော်ရှိပြီးကိုဗစ်ကြောင့်လူသေဆုံးမှုအများဆုံးပြည်နယ်ဖြစ်ပါတယ်အလားတူကိုဗစ်တကြောပြန်တက်လာတယ်ဆိုတော့ဖလော်ရီဒါပြည်နယ်မှာတော့ဒီအပိုင်းနဲ့ကူးစက်မှုတိုးလာတဲ့အတွက်စေယုံနယ်မှာဆရာဝန်အားတိုးချထားရတယ်လို့ Jacksonville Duval County ကဘက်ပစ်စေယုံမှာတာဝန်ကျနေတဲ့ဒေါက်တာဆိုးပိုင်ကပြောပါတယ်
ကျွန်တော်လုံးလုံးတဲ့ဆေးဥမှာတော့ပြန်တက်နေပြန်တက်နေတော့ကျွန်တော်တို့အဆိုင်လုပ်တဲ့ဆရာဝန်ကြီးပို့ပြီးတော့အရန်ထက်နေပို့များတယ်အဲတခါအဲဒီဆောင်းတွင်းကအေးမီရဲ့ season flu မီရဲ့ season ဆိုတော့အဲ့ဒါလည်းပါတယ်နောက်တစ်ခုကတော့ immunization အခုမှစဆိုတော့ကာကွယ်ဆေးတွေကဟိုအကုန်လုံးလည်းမထူရသေးဘူးအားလုံးမထူရသေးဘူးလူငယ်ငယ်လေးပဲထူရသေးတယ်ဟိုအပေါ်ဥစားပြီးလူတွေပြီးတော့ထိုးတဲ့လူတွေကိုနိုင်ကိုရာဟိုကောက်ွယ်ကုခန်အားအပြည့်ဝမရကြသေးဘူးအဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကဒီ restriction တွေကလည်းဟိုဖြစ်ခါစားတော့မဟုတ်ဘူးပြန်မြို့နောက်ပိုင်းမပြန်လျှော့လာတာပဲ restriction is master တော်ဘာလို့ဟိုအလုပ်တွားတာတော့ဘာလို့အဲ့ဒီဖြစ်ခါစားနည်းနည်းကျက်တယ်အခုပြန်လျော့လာပြီနောက်ပိုင်းကျတော့လူအုပ်တွေပဲပြန်ဖြစ်လာပြီအဲ့အဲ့ဒါကြောင့်လို့ပဲထင်တာ
Florida ပြည်နယ်မှာ covid ကူးစက်ခဲ့သူတိတသမ၄သန်းနီးပါးနဲ့အခုချိန်ထိကူးစက်မှုတတိယအများဆုံးဖြစ်ပြီးတေဆုံးသူ22,200နီးပါးရှိပါတယ်။ကိုဗစ်ကူးစက်မှုဒုတိယအများဆုံးကတော့ Texas ပြည်နယ်ဖြစ်ပါတယ်။အမေရိကန်တနိုင်ငံလုံးအတိုင်းအတာအရအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း23သန်းကျော်နဲ့တေဆုံးသူ3သိန်းခွဲကျော်ရှိနေပါပြီခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်မမCOVID-19 ကပ်ရောဂါဖြစ်ပွားခဲ့တဲ့ coronavirus ပိုးရဲ့မူလအစကိုစုံစမ်းရှာဖွေမဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့နိုင်ငံဆောင်ကကျွမ်းကျင်သူတွေကိုတရုတ်နိုင်ငံကပြည်ဝင်ခွင့်မပြုသေးပါဘူး။ဒါကြောင့် online ကနေစုံစမ်းမှုတွေကိုစတင်လုပ်နေကြပါတယ်။တရုတ်အစိုးရဘက်ကတော့ရောဂါဇင်းပြစ်ကိုစုံစမ်းမဲ့ကိစ္စကနည်းနည်းရှုပ်ထွေးတာမို့ WHO နဲ့အပြန်အလှန်ညှိနှိုင်းနေတယ်လို့ပြောပါတယ်။ COVID-19 ကမ္ဘာ့ကပ်ရောဂါရဲ့ဇင်းပြစ်ကိုသိရအောင် WHO ရဲ့အခုနောက်ဆုံးဆောင်ရွက်နေမှုတွေနဲ့ပတ်သက်လို့ဆက်ပြီးတော့တင်ပြပါမယ်ရှင်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကူးစက်ရောဂါ virus 4နဲ့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူပညာရှင်တွေပါဝင်တဲ့အဖွဲ့ဟာတရုတ်နိုင်ငံဝူဟန်မြို့ကိုတွားရောက်ပြီး COVID-19 ကပ်ရောဂါရဲ့ဆင်းရဲဘဲကလာတယ်လဲဆိုတာသိရအောင်လို့သတင်း6ပတ်ကြာစုံစမ်းမှုတွေကိုလုပ်ဖို့စီစဉ်ထားတာပါလေးလာစုံစမ်းဖို့နိုင်ငံဆောင်ကပညာရှင်တချို့တရုတ်နိုင်ငံကိုစတင်ခရီးထွက်ခွာနေချိန်မှာပဲတရုတ်ကပြည်ဝင်ခွင့်ပေးဖို့အဆုံးသတ်ဆုံးဖြတ်ချက်မချရသေးဘူးဆိုတာကိုသိခဲ့ကြတာပါအခုတော့ WHO ရဲ့နိုင်ငံတကာပညာရှင်တွေဟာ Novel Coronavirus ပိုးရဲ့ဇင်းမြစ်စုံစမ်းမှုတွေကို online ပေါ်ကနေတရုတ်နိုင်ငံကကျွမ်းကျင်သူတွေနဲ့အတူတည်းဆောင်ရွက်နေတယ်လို့ WHO ပြောခွင့်ရ Margaret and Harris ကပြောကြားပါတယ်
So the team are international experts that were identified by sending out terms of reference.
နိုင်ငံတကာကျွမ်းကျင်သူတွေကကိုးကားရမယ့်အချက်အလက်တွေနဲ့စာစစ်ဖို့စိတ်ဝင်စားတဲ့အချက်တွေကိုအသိပေးပြောထားပြီးဖြစ်တယ်လို့ပြောပါတယ်။သူတို့တွေဟာနိုင်ငံတော်တော်များများကကျွမ်းကျင်သူတွေဖြစ်ကြပါတယ်။အဓိကပြောချင်တာသူတို့အားလုံးဟာသက်ဆိုင်ရာကဏ္ဍတွေမှာကျွမ်းကျင်သူတွေဖြစ်ပါတယ်။အခုတော့သူတို့လောက်ဆရာရှိရာစလုပ်နေကြပါပြီ။ virus ပိုးဘယ်ကလာတယ်လဲဆိုတာသိရအောင်တရုတ်ကျွမ်းကျင်သူတွေနဲ့ Zoom သုံးပြီး online ကနေလောက်ဆရာရှိတဲ့စုံစမ်းမှုတွေစလုပ်နေကြပါပြီ။ Sindhu virus ပိုးမျိုးလင်းနုံတွေမှာတွေ့ရဆိုတာကိုလည်းကျမတို့သိထားပါတယ်။ဒါပေမဲ့တခြားသတင်းဆန်ကတစင်လူတွေမှာကုသလားဆိုတာသိရဖို့လည်းသိအရေးကြီးပါတယ်။ကျမတို့အားလုံးနားလည်သိရှိတော့မှနောက်ထပ်မဖြစ်အောင်ကာကွယ်နိုင်မှာဖြစ်ပါတယ်
။ virus ပိုးကိုအမြင့်ဖြတ်နိုင်ဖို့အတွက်သိပ္ပံနည်းချလေ့လာဆောင်ရွက်ဖို့လိုအပ်တာကြောင့်ပညာရှင်တွေဘက်ကအတက်နိုင်ဆုံးစုံစမ်းသွားမှာဖြစ်တယ်လို့လည်း WHO အဖွဲ့အကြီးအကဲက CCTV သတင်းဌာနကိုပြောကြားခဲ့ပါတယ်။လက်ရှိဖြစ်ပွားနေတဲ့ COVID-19 ကပ်ရောဂါဟာတရိတ်ဆန်တွေကစတင်ခဲ့သလားတရိတ်ဆန်တွေကနေလူကိုဘယ်လိုကူးစက်တယ်လဲဆိုတာကို WHO အဖွဲ့ကကပ်ရောဂါစတင်ခဲ့ရာဝူဟန်မြို့ကိုသွားပြီးတော့စုံစမ်းဖို့စီစဉ်ထားခဲ့ကြတာပါကျွမ်းကျင်သူ2ယောက်တရုတ်နိုင်ငံစီသွားနေတော့မှပြည်ဝင်ခွင့်ဗီဇာမပေးသေးဘူးဆိုတာသိရတဲ့အတွက်စိတ်ပြည့်ရကြောင်း WHO အကြီးအကဲ Tedros Adhanom Ghebreyesus က January 5ရက်နေ့ကပြောကြားခဲ့ပါတယ် WHO အဖွဲ့တရုတ်အစိုးရနဲ့ ကျွမ်းကျင်သူတွေခီးသွားမဲ့နိုင်ငံတွေအားလုံးပေါင်းပြီးတော့စီစဉ်ထားတဲ့ခီးစဉ်ဖြစ်တယ်လို့သူကပြောပါတယ်။တရုတ်အစိုးရဘက်ကတော့နားလည်မှုလွဲရတာဖြစ်ပြီးတော့ဘယ်တော့စုံစမ်းခွင့်ပြုမယ်ဆိုတာဟာနှိမ့်နိုင်နေစေဖြစ်တယ်လို့ဆိုပါတယ်။ကယောဂါဇင်းမြစ်ဘဲကစတင်တဲ့ဆိုတာစုံစမ်းတဲ့ကိစ္စမှာပြည်ဝင်ခွင့်ဗီဇာကိစ္စကအဓိကမဟုတ်ဘူးလို့တရုတ်နိုင်ငံသားဌာနပြောခွင့်ရဝါချုံရင်ကဗုဒ္ဓနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။那么溯源问题非常的复杂，为了确保
穆拉泽米古拉下面给萨嘎带狗受锤奶奶吧嘞，得用哪个天吗？哪个的个专辑的瑞克 KMG， 雷拉南坡瑞芝麻肉片个，罗阿德上元木瑞，西京瑞罗布罗阿巴嘞，来西马的给萨瑞古能拍家，你哪一家吧嘞？
နိုင်ငံကကြွန့်ကျင်သူတွေကိုပြည်ဝင်ခွင့်ဗီဇာမပေးသေးတာနဲ့ပတ်သက်လို့လည်းသူကအခုလိုပြောကြားပါတယ်
။溝通那么根据我所了解到的情况
တရုတ်နိုင်ငံစီကနိုင်ငံကကြွန့်ကျင်သူတွေလာမဲ့နေ့ရက်အတိအကျနဲ့အစီအစဉ်တွေကိုနှစ်ဖက်အနီးကပ်ဆွေးနွေးနေတယ်လို့ကျွန်မအားလည်ထားပါတယ်။အစီအစဉ်တွေအတွက်အမြန်ဆုံးအပြည့်အစုံဆွေးနွေးဆုံးဖြတ်ပြီးနှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်မယ်လို့မျှော်လင့်ပါတယ်။ကျမသိထားသလောက်ကတော့ဗီဇာကိစ္စတစ်ခုလည်းမဟုတ်ပါဘူး။လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နှစ်ဖက်ကြာအနီးကပ်ဆွေးနွေးနေကြဆဲဖြစ်ပါတယ်။
အဖွဲ့ဝင်၁၀ယောက်ပါဝင်တဲ့ကျွမ်းကျင်သူအဖွဲ့ကိုတရုတ်နိုင်ငံကလာခွင့်ပြုတယ်လို့ WHO ကအစိုးရပိုင်းလုံးကပြောကြားထားတာပါ။ကမ္ဘာတဝန်းလက်ရှိဖြစ်ပွားနေတဲ့ COVID ကရောဂါဟာတရုတ်နိုင်ငံကစတင်တယ်ဆိုတဲ့ပြောဆိုမှုတွေရှိနေချိန်မှာ WHO ကျွမ်းကျင်သူတွေတရုတ်နိုင်ငံကိုလာရောက်စုံစမ်းမဲ့ကိစ္စဟာတရုတ်နိုင်ငံအတွက်အင်မတန်အကဲဆက်တဲ့ကိစ္စဖြစ်ပါတယ်ရှင်။ကျွန်မဆူမြန်မော်ပါ။
ရနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးနှမျိုးကိုအရေးပေါ်အသုံးပြုခွင့်ပေးလိုက်တာကြောင့်ကမ္ဘာအကြီးဆုံးကာကွယ်ဆေးထိုးမဲ့အစီအစဉ်အတွက်စတင်လှုပ်ဆောင်နေကြပါပြီ။ဒီရောဂါကိုထိန်းချုပ်နိုင်ဖို့အတွက်မျှော်လင့်ချက်တွေလည်းတိုးလာနေပြီဖြစ်တဲ့အကြောင်းအဂျနာပရီရှာနယူးဒယ်လီမြို့တော်ကနေသတင်းပေးပို့ထားတာကိုကျွန်တော်ငိမ့်ချန်ကပြောပြမှာပါ။ Britain ဆေးကုမ္ပဏီ AstraZeneca ကဖန်တီးပြီးအိန္ဒိယနိုင်ငံ Serum Institute ကထုတ်လုပ်တဲ့ကာကွယ်ဆေးကိုအိန္ဒိယနိုင်ငံမှာဒီလအတွင်းစတင်ထိုးပေးနိုင်မှာဖြစ်ပြီးတော့နောက်ထပ်ကာကွယ်ဆေးတစ်မျိုးကတော့ Covaxin လို့ခေါ်တဲ့ကာကွယ်ဆေးဖြစ်ပြီးတော့ဒေသတွင်းဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Bharat Biotech ကုမ္ပဏီကဖန်တီးခဲ့တာပါအခုလိုဖန်တီးမှုတွေကို COVID တိုက်ပွဲအတွင်းအဓိကအပြောင်းလဲကိုဖြစ်စေတဲ့အချက်ပဲလို့အိန္ဒိယဝန်ကြီးချုပ် Narendra Modi ကသတ်မှတ်ပြောဆိုလိုက်ပါတယ်ဩဂုတ်လအကုန်မှာလူသန်း300ကိုကာကွယ်ဆေးထိုးပြီးသားဖြစ်စေရမယ်လို့အိန္ဒိယကရည်မှန်းထားပြီးတော့ကျန်းမာရေးလုံသားတွေလုံခြုံရေးဝန်ထမ်းတွေအသက်50နဲ့အထက်အသက်အန္တရာယ်ရှိသူတွေပါပါဝင်ပါတယ်။အရေးကန်းတူလောင်ယုံတွေကျန်းမာရေးဝန်ထမ်းတွေကိုလည်းကမ္ဘာအကြီးဆုံးကာကွယ်ရေးထိုးမဲ့အစီအစဉ်အတွက်လေ့ကျင့်ပြင်ဆင်ထားပါတယ်။အိန္ဒိယပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌဆရီနာရက်ဒီကပြင်ဆင်မှုကအပြည့်အဝလုပ်ထားပါတယ်။ပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့လည်းတည်ယူပို့ဆောင်ရေးကိုညှိနှိုင်းထားပါတယ်။ကာကွယ်ဆေးဘယ်လောက်ရမလဲ။ကျန်းမာရေးဝန်ထမ်းဘယ်လောက်ရှိသလဲ။စားတဲ့အချက်တွေပေါ်မူတည်ပါတယ်လို့ပြောသွားတာပါပြီးခဲ့တဲ့စနေနေ့ကတော့တနိုင်ငံလုံးအနေနဲ့ပို့ဆောင်ဆက်သွယ်ရေးစနစ်ကြီးတစ်ခုလုံးကိုအစမ်းပို့ဆောင်စမ်းသပ်ခဲ့ပါတယ်မြို့တော်နယူးဒယ်လီအုပ်ချုပ်ရေးမှူးအာဗာဂိုဘီခရစ်နာကအ
ာအရေဂျ်မန့်
ကျွန်တော်တို့လက်ရှိစီစဉ်ထားတာကကျေနပ်စရာပါဆောင်ဆိုင်စရာနေရာရှိတယ်ဆေးထိုးမဲ့အခန်းရှိတယ်စောင့်ကြည့်မဲ့အခန်းလည်းရှိပါတယ်လို့ပြောသွားတာပါအိန္ဒိယကကမ္ဘာအကြီးဆုံးကာကွယ်ဆေးထုတ်လုပ်တဲ့ Serum Institute ကAstraZeneca ရဲ့ကာကွယ်ဆေးကိုထုတ်လုပ်တဲ့အတွက်လည်းကာကွယ်ဆေးတန်း90ကျော်လောက်အစင်သစ်စုဆောင်းထုတ်လုပ်ထားပြီးသားရှိပါတယ်။ဒါပေမဲ့လည်းဒေတာတွေမှာဖန်တီးထုတ်လုပ်ထားတဲ့ကာကွယ်ဆေးအတွက်ကတော့အချက်အလက်တွေမလုံလောက်တဲ့အတွက်မေးခွန်းထုတ်ခံနေရပြီးဒီဆေးဟာတတိယအဆင့်စမ်းသပ်မှုတွေလုပ်နေစေဖြစ်ပါတယ်။ကျန်းမာရေးပညာရှင်တွေကတော့အကောင်းမြင်ပါတယ်။ကာကွယ်ဆေးဟာဗြိတိန်ကပိုးပြီးကူးစက်မြန်တဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးရန်ကတော့ကာကွယ်ပေးနိုင်တယ်လို့ပြောပါတယ်။ကိုဗစ်ကူးစက်မှုတွေရောကြနေချိန်မှာအဲ့ဒီဗီဇပြောင်းပို့နဲ့ကူးစက်ခံရတာအယောက်30လောက်ရှိလာတဲ့အတွက်လဲစိုးရိမ်မှုတွေတိုးလာနေတာပါကေဆရီနာရက်ဒီကပဲကာကွယ်ဆေးကပေးတဲ့ကိုခံအားစနစ်ကိုဗိုင်းရပ်စ်အနေနဲ့ရှောင်လွှဲလို့ရမှာမဟုတ်တဲ့အတွက်အဲ့ဒီအပိုင်းမှာပြဿနာအကြီးအကျယ်ရှိမယ်လို့မထင်တဲ့အကြောင်းပြောသွားတာပါအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း10သန်းကျော်ဖြစ်ပွားခဲ့ပြီးလူပေါင်း3000ကျော်သေဆုံးခဲ့ပါတယ်လူသန်း 1,300 ရှိတဲ့အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုဒုတိယအများဆုံးနိုင်ငံလည်းဖြစ်ပါတယ်။ကေဆရီနာရက်ဒီကပဲ
It does protect you against severe illness.
ကာကွယ်ဆေးကအပြင်းထန်ချားနာရာတွေကနေကာကွယ်ပေးပြီးတော့အသက်ကယ်ဖို့အတွက်လည်းအလွန်အရေးကြီးပါတယ်။နောက်ပြီးလူငယ်တွေအတွက်ပါ အခုတော့မတိသေးပေမဲ့ရောဂါလက္ခဏာမပြပေမဲ့လည်းနောက်ကျရင်အဆုံးနဲ့နှလုံးကိုထိခိုက်တာတွေဖြစ်လာနိုင်ပါတယ်လို့ပြောသွားတာပါ။အိန္ဒိယကအထီးပြုလိုက်တဲ့ကာကွယ်ဆေးနှစ်ခုလုံးဟာတာမန်ရေခဲသစ်တာထဲမှာပဲထည့်သိမ်းထားလို့ရသလို Pfizer နဲ့ Moderna တို့နဲ့ရှင်ရင်ပိုပြီးဈေးသက်တာပါတယ်ခင်ဗျာ။
အမေရိကန်တန်ကချာတာဘရီနေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာ။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမွေးရပေါ်ပုံပြကောင်းလို့တင်ပြပေးသွားပါမယ်။ Strengthening India's Strategic Tie with Mekong Subregion ။မဟာဗျူဟာမြောက်အိန္ဒိယရဲ့ပူးပေါင်းဆောင်ရွက်မှုတွေမြင့်တင်လာနေတဲ့မေကောင်မြစ်အောက်ပိုင်းဒေသဆိုတဲ့ခေါင်းစဉ်နဲ့ ORF သတင်းအွန်လိုင်းမှာ K ရဟုံးမြေသားတဲ့ဆောင်မကိုကျွန်တော်အမြတ်တူကတင်ပြပေးချင်ပါတယ်။ကြောင်လဲလာနေတဲ့ဒေသတွင်ပထဝီနိုင်ငံရေးမှာအိန္ဒိယနိုင်ငံဗီယက်နမ်နဲ့မြန်မာတို့လိုမဲခေါင်မြစ်ဝမ်းနိုင်ငံတွေနဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ခြင်းကနေအပြန်အလှန်ယုံကြည်မှုမြင့်တင်နေခြင်းကိုဆောင်းပါးရှင်ကအထူးပြုရေးသားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ21ကအွန်လိုင်းကတဆင့်ဖြစ်လုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှာအိန္ဒိယနဲ့ဗီယက်နမ်နိုင်ငံတို့ဟာတောင်တူပင်လယ်ထဲမှာရေတပ်ပူးတွဲစစ်ရေးခြင်းမှုတွေပြုလုပ်ခဲ့ပါတယ်။မဲခေါင်မြစ်အောက်ပိုင်းနိုင်ငံတွေနဲ့နိုင်ငံအဆင့်ကနေဒေသတွင်းအဆင့်သို့အိန္ဒိယရဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုမဟာဗျူဟာအရအခုလိုတိုးတက်ဆောင်ရွက်လာတာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေနဲ့လုံခြုံရေးမိဖက်တွေအဖြစ်ဒေသတွင်းအဆင့်ပူးပေါင်းဆောင်ရွက်လာရမှာအာဆီယံနိုင်ငံတွေဥဆောင်ဦးရပြုတဲ့ ASEM ဒေသတွင်းဖိုရမ် ARF တို့မဟုတ်အရှန်ကာကွယ်ရေးဝန်ကြီးများအစည်းအဝေး ADMM ကဆင့်ပူးပေါင်းဆောင်ရွက်လာတာဖြစ်ပါတယ်။အွန်လိုင်းကဆင့်ပြုလုပ်တဲ့ဒီထိပ်သီးဆွေးနွေးပွဲမှာအိန္ဒိယ၊ဗီယက်နမ်၊ကာကွယ်ရေးနဲ့လုံခြုံရေးမိဖက်တွေအဖြစ်တိုးမြှင့်မှုသဘောတူခဲ့ကြပါတယ်။နှစ်နိုင်ငံစစ်တပ်ချင်းဆက်ဆံရေးအပြန်အလှန်တင်းနှံပေးခြင်းကြီးရည်လေနဲ့ကမ်းခြေဆောက်တပ်ဖွဲ့တွေအားလုံးအရေးသွေးမြင့်တင်ခြင်းစတဲ့နှစ်နိုင်ငံကာကွယ်ရေးအဆောက်အုံတွေကိုပူးပေါင်းတိုးဆောက်ခြင်းအပြင်အိန္ဒိယကသူ့ရဲ့ကာကွယ်ရေးမြင်းကိုဗီယက်နမ်အထိချဲ့ထွင်ခဲ့ပါတယ်။မဲခေါင်မြစ်ဝမ်ဒေသတွေမှာဗီယက်နမ်နဲ့မြန်မာနိုင်ငံတွေကိုအိန္ဒိယရဲ့ကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုဟာဒေသတွင်းမှာတရုတ်နိုင်ငံကအခိုင်အမာပြောဆိုနေတာတွေနဲ့ပတ်သက်ပြီးပြင်းထန်လာတဲ့ပထဝီနိုင်ငံရဲ့အနေအထားတွေကြောင့်လို့ဆိုပါရယ်မြန်မာနဲ့ဗီယက်နမ်ဟာတရုတ်နဲ့ဆက်ဆံနေပေမဲ့လည်းသတိနဲ့ချင်းကပ်ပြီးဆက်ဆံနေကြတယ်လို့ထောက်ပြထားပါရယ်ဗီယက်နမ်နိုင်ငံဟာတောင်တရုတ်ပင်လယ်မှာတရုတ်နဲ့ရေပိုင်တဲ့အငင်းပွားမှုတွေရှိနေပြီးမြန်မာကလည်းတရုတ်ပြည်ပေါ်အမိခိုရော့နေရေးအတွက်မဟာဗျူဟာမြောက်ရွေးချယ်မှုတွေပြုလုပ်တဲ့နေရာမှာစိုးရိမ်မှုတွေရှိနေတယ်လို့ဆိုပါရယ်မြန်မာနဲ့ဗီယက်နမ်ဟာမဲခေါင်အောက်ပိုင်းဒေသတွေထဲမှာဘင်္ဂလားပင်လယ်ကွေ့နဲ့တောင်တရုတ်ပင်လယ်တစ်လျှောက်မှာရှည်လျားတဲ့ကမ်းရိုးတန်းတွေပိုင်ဆိုင်နေတာကြောင့်ပထဝီအရအမားဗျူဟာကျတဲ့ဒေသတွေမှာအသီးသီးတည်ရှိနေကြတယ်လို့ဆိုပါရယ်။အိန္ဒိယအနေနဲ့စစ်ရေးသားမကလူမှုစီးပွားနဲ့ယဉ်ကျေးမှုအရပါမဲခေါင်အောက်ဘက်၅နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုမဲခေါင်ကင်းကပူးပေါင်းဆောင်ရွက်ရေး MGC မှတစ်ဆင့်လှုပ်ဆောင်နေတာတွေလည်းရှိတယ်လို့ဆောင်းပါးမှာဖော်ပြထားပါရယ်။တခြားတစ်ဖက်မှာလည်းအိန္ဒိယ၊ထိုင်း၊စင်ကာပူတို့ပေါင်းပြီး၃နိုင်ငံစစ်ရေးခြင်းမှု SiteMax 20ကိုပြီးခဲ့တဲ့နိုဝင်ဘာလထဲမှာ Admin ပင်လယ်မှာပြုလုပ်ခဲ့ကြပါတယ်။ဒါအပြင်ဒေသတွင်းစုဖွဲ့မှုတရက်အဖြစ် Bay of Bengal Initiative ကိုအကောင့်ထဲပေါ်ခဲ့ရမှာမဲခေါင်နိုင်ငံတွေဖြစ်တဲ့မြန်မာနဲ့ထိုင်းနိုင်ငံတို့ကို2019ခုနှစ်အတွင်းပြုလုပ်ခဲ့တဲ့ Benset စီလီချင်းမှုတွေမှာပါဝင်စေခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့လုံခြုံရေးအပူပေါင်းဆောင်ရွက်မှုကိုချဲ့ထွင်တဲ့နေရာမှာဒေသအမျိုးမျိုးနဲ့အဆင့်မျိုးမျိုးရှိနေပြီးဒေသတွင်းအင်အားကြီးဖြစ်လာဖို့လက်တလောနှုတ်ရှားပြောင်းလဲနေတဲ့အခြေအနေကိုခွင့်လန့်တရက်ဖြစ်စဉ်းစားတဲ့နေရာမှာတော့မြန်မာနဲ့ဗီယက်နမ်ကိုအိန္ဒိယရဲ့မဟာဗျူဟာမြောက်မိဖက်တွေအဖြစ်ဖော်ပြထားပါတယ်။အပြည့်စုံကတော့ www.orfonline.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American Fan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခရစ်ယာန်ဖျာအခုဆက်လက်ပြီးမြန်မာအရေးသူဘတ်ဂျက်အစီအစဉ်ကိုနှာစင်ကြားမှာဖြစ်ပါတယ်။မြန်မာပြည်သူတရားလုံးမျှော်လင့်နေရတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့တိုင်းဒေသနိုင်ငံရေးပါတီတွေဆွေးနွေးညှိနှိုင်းရေးဆက်တင်တဲ့အချိန်မှာပဲတွေ့ဆုံမဲ့နေရာနဲ့ပတ်သက်ပြီးတော့အငင်းပွားတဲ့ကိစ္စပါတီကူစလေတွေနဲ့တွေ့မလားရွေးကောက်ခံအမတ်တွေနဲ့တွေ့မလားဆိုတဲ့လူပုဂ္ဂိုလ်ဆိုင်ရာအငင်းပွားတဲ့ကိစ္စနဲ့ရင်ဆိုင်နေရပါတယ် ဒီခက်ခဲတွေကိုဘယ်လိုကျော်လွှားရမလဲဆိုတာမြန်မာအေးဆုံးသက်သူဒေါက်တာဒီမုံသားနဲ့ကျွန်တော်ကြိုးစမ်းတာဆွေးနွေးဆုံးသက်ထားပါတယ်ဒေါက်တာဒီမုံသားကတော့ဒီခက်ခဲတွေကိုမလွှဲမသွေကျော်လွှားနိုင်နိုင်မယ်လို့ယုံကြည်တဲ့ဆွေးကြောင်အခုလိုစတင်ဆွေးနွေးပါတယ်
ကျွန်တော်ပါလိမ့်မယ်ဆရာဒါကျွန်တော်ကဒီလောက်ဟိုမစိုးရင်ပါဘူးဟိုနားထောင်ပါလိမ့်မယ်ဒီဟာဘာကြောင့်ဖြစ်တယ်လဲဆိုတာလည်းနားထောင်ပါဒါပေမဲ့ဒါတဲ့ပုံပြီးအရေးကြီးတာကဘာလဲဆိုတော့ပါတီတွေရဲ့ဆုံးဖြတ်ချက်ချဖို့ဆင်းရဲဒါကစကားပြောတယ်လို့ထင်တယ် NLD ဘက်မှလည်းရှိတယ်တိုင်းမပါတီတွေဘက်မှလည်းရှိတယ်အထူးသဖြင့်တိုင်းမပါတီတွေကလည်းပါတီတစ်ခုတည်းမဟုတ်ပဲပါတီတွေကိုပေါင်းဖွဲ့ထားရတာဖြစ်နေကြတယ်နော်ဒါကလည်းအခြေအနေအစ်စ်ဖြစ်တယ်ဒီအခြေအနေအစ်စ်တွင်းထဲမှာအထက်ကျဲတွေကြုံရတာပါပဲဒါကတင်ယူပြီးတော့ကျောင်းတယောက်နားလည်ပြီးတော့ကျော်လွားသွားလို့ရမယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ NLD မှာကြတော့တပါတီရဲပေါ့တပါတီရဲတော့မှများပြင်းစီးစီးအဆုံဖြတ်တဲ့ဆိုပေမဲ့လည်းတဲ့ပြောရင်တော့လူတယောက်တည်းအဆုံဖြတ်တဲ့ပါတီဥက္ကဋ္ဌရဲ့ညွန်ကြားချက်တိုင်းလုပ်ကြရတယ်လို့ဆိုရင်ပို့ပြီးတော့နားလည်နိုင်မယ်ထင်ပါတယ်။ဟုတ်တိုင်းရင်းသားပါတီဒီမှာတော့ဟုတ်တယ်အများကြီးစုထားတဲ့အတွက်ကြောင့်နှီးရတယ်ဘာညာအခက်အခဲရှိတယ်။ NLD ဘက်ကဘာကြောင့်လိုက်ပြီးမတွေးနိုင်ကြလဲအဲ့ဒီစာအဲ့ဒါမှသူတို့တွေးမှသာလျှင်သူတို့ရဲ့သဘောကိုတဲဝတ်တယောက်နားထောင်ဖြစ်မှာပေါ့။အခုမတွေးရင်နားမထောင်ဖြစ်ပဲနဲ့ပို့ပြီးတော့ကြံ့ကြံ့အောင်မှာပဲ။
ဒီလိုမျိုးဒီပေါ်ကျောင်းရဲ့ဘုံမလုံးမှုဆောင်ကော်မတီကစဉ်းစားတဲ့အခါမှာဘယ်ဟာကပျော်ပြောင်းစွာဆုံးဖြတ်နိုင်တဲ့နယ်ပယ်ဖြစ်တယ်ဘယ်ဟာကတော့ကျွန်တော်တို့အစည်းအဝေးကိုပြန်လဲပြီးတော့တင်ပြဖို့လိုတယ်ဆိုတော့ကြိုတင်ဤတိုင်းဆုံးဖြတ်ထားတဲ့စနစ်ကလေးတစ်ခုလိုနိုင်တယ်လို့ထင်တယ်အထူးသဖြင့်အခုလိုပါတီကနေမှကိုယ်စားလှယ်အဖွဲ့အစည်းနဲ့လှုပ်ပြီးဆွေးနွေးတဲ့အခါမှာပေါ့နော်ဒါကလည်းဒီလိုလုံးလိုက်လုံးထအချိန်ကြီးစိတ်မများလာဘူးအတွေ့အကြုံပါဆိုတော့အခုဆိုရင်ဒီလိုကြုံတွေ့ရတဲ့အတွက်ကြောင့်ပြန်လဲပေါင်းထုတ်ပြီးဆုံးဖြတ်ချက်ချဖို့စနစ်ကိုပြင်နိုင်နိုင်တယ်လို့ထင်တယ်။ဒီတိုင်းထဲမှာလည်းကျွန်တော်တို့သိတာကတော့စသည်သိကြတဲ့ကိုကလည်းလူသားဒီမိုစီအဖွဲ့ချုပ်မှာသိဆောင်ဖို့ဆိုပြီးတော့ပြောထားတယ်။ပြောထားတဲ့အခါမှာလက်ခံပြီးဆိုတဲ့ကိုကလည်းသဘောတူတယ်လို့ဟိုဘက်ကလည်းဒီဘက်ကယူဆတယ်လို့ဒီလိုနားလည်ပါတယ်။ဘာမှမဟုတ်တော့တိုင်းနာပါတီတွေဘက်ကလည်းသူတို့ကြားထဲမှာဆုံးဖြတ်ချက်ချဖို့စနစ်ကိုဘယ်လိုလုပ်မလဲ။ဒီလိုကိစ္စမှာကောပို့ပြီးတော့ကြောက်ကြောင်းနေနေပဲဟိုထားလားအလားတူပေါ့ဖွင့်ဆိုတတ်မှတ်ကြဖို့လို့မယ်ထင်တယ်ဒါကလည်းပုံပွင့်လင်းလင်းလဲနှစ်ဖက်စလုံးကပြောလို့ရပါဒါကတော့ကျွန်တော်တို့ကဆုံးဖြတ်ပိုင်မရှိတဲ့ပဲဖြစ်တယ်ဒါကတော့ဆုံးဖြတ်ပိုင်မရှိဘူးပဲဖြစ်တယ်တယောက်နဲ့တယောက်သိပေးထားကြရင်ပိုကောင်းတယ်ဒီလိုစနစ်မျိုးထူထောင်သွားလို့ရှိရင်မပြည့်လဲစရာမရှိပါဘ
ူးဟုတ်ကဲ့နောက်တစ်ပိုင်ဒုတိယပိုင်းကိုကျွန်တော်မြင်နေတယ်အဲ့ဒါကဘာလဲဆိုတော့ဘယ်သူတွေနဲ့တွေ့မလဲတကယ်တော့တိုင်းရင်းသားပါတီတွေကရောလူတွေကရောမျှော်လင့်ထားတာကတော့တိုင်းနာပါတီကိုစတဲ့နဲ့တွေ့မှာ NLD ပါတီကိုစတဲ့ကလာပြီးတော့တွေ့မယ်အဲ့လိုပဲသူတို့နားလည်ထားရပါတယ်ဒါပေမဲ့အခုတကယ်တွေ့တဲ့အခါကျတော့ရွေးကောက်ခံထားရတဲ့ကိုစတဲ့နဲ့တွေ့မယ်ဆိုတာမျိုးဖြစ်သွားတော့အဓိကအမျိုးသားပြန်လဲစစ်မြေရေးကပါတီချင်းပြန်လဲစစ်မြေရေးကပူပြီးအရေးကြီးတယ်ထင်ပါတယ်ကျွန်တော်အခုပြောရင်ပြီးခဲ့တဲ့ပထမစတန်းတုန်းကတိုင်းနာပါတီတွေကကိုစတဲ့တချို့ကိုယာတုပေးရစီဥပမာခိုင်ကဥေးဆောင်ကိုမျိုးသားလို့တော့ဒုတိယဥက္ကဋ္ဌခန့်တယ်။သူရဲ့သက်ဆိုင်တဲ့ပါတီနဲ့မညှိခဲ့ဘူး။အဲ့ဒီအတွက်ကြောင့်ပါတီတွင်းမှာကွဲပြဲမှုတွေဖြစ်သွားတယ်။ထူးထူးလေးကောင်ပဲဆင်းပါလဲပဲ SNLD ကဆိုင်းညွန့်တွေကိုကန့်ခန့်တယ်။သူတို့ကတော့ပါတီနဲ့မညှိလို့ဆိုပြီးလက်မခံခဲ့ဘူး။ဆိုတော့အခုလိုပါတီနဲ့မညှိပဲနဲ့သူတို့လိုရာခေါင်းခေါက်ပြီးတော့လုပ်တဲ့ကိစ္စမျိုးလုပ်ခြင်းအပြင်အဲ့ဒီပါတီတွင်းမှာတိုင်းသားပါတီတွေအကွဲပြဲဖြစ်သွားစေတယ်ဆိုပြီးတော့တချို့ကအဲ့ဒါကိုထောက်ပြနေကြတယ်။ဆရာတာဝောကဘယ်လိုပြောချင်လဲဆရာ။
ဟုတ်ရေဘူးကအပြင်ဟိုနားထောင်မယ်လို့ဆုံးဖြတ်ထားပြီးလေအပြည့်လဲနိုင်မယ်လို့ထင်ပါလေနားထောင်ပြီးလိုက်တယ်ဆိုတော့ဟာဘာလဲဆိုရင်အမျိုးသားပြန်တယ်တင့်ပြည့်ရည်လို့ပြောတဲ့အခါမှာကျွန်တော်အခြေခံမူကတော့မတူတဲ့ဖွဲ့စုသတ်မှတ်ချက်တွေရှိတယ်နားလဲပုံတွေရှိတယ်အဖွဲ့နှစ်ဖွဲ့ရှိရင်အဖွဲ့နှစ်ဖွဲ့နားလဲပုံမတူဘူးအဲ့ဒါရှင်တွဲနေထိုင်လို့ဘလို့ရနိုင်မလဲဆိုတော့ဆိုတာကိုရှာဖွေတာပါပဲအဲ့တော့ခုနဆရာပြောနေတယ်ပါတီနဲ့လူပုဂ္ဂိုလ်ရွေးကောက်ခံဆိုတာကလည်းတပါတီနဲ့တပါတီနားလဲလာခြင်းမတူဘူးအမျိုးသားမျိုးစီဖွဲ့ချုပ်ကနားလဲပုံနဲ့ခုကနားလဲပုံနဲ့တူချင်မှတူတယ်ဒါကလည်းအတူအလုပ်လုပ်ရတဲ့ဟာတခုချားတယ်ဖော်ထုတ်မယ်ဆိုလို့ရှိရင်မပြည့်လဲစရာမရှိပါဘူးအဲ့တော့ဟိုကြိုတင်သတ်မှတ်ထားတဲ့ဟာလည်းဒီချိန်မှာဘယ်လိုမှဘာမှရှိထားတယ်လို့ကျွန်တော်တော့မတွေ့ရဘူးပေါ့နော်ဒါကြောင့်မို့လို့ဖွင့်ထားတဲ့ကိစ္စတခုဖြစ်တဲ့အကြောင်းမို့လို့နော်အတူပြည့်ညက်သတ်မှတ်တဲ့သတ်မှတ်ချက်တခုရဖို့ဦးတည်ပြီးတော့ဒါအလုပ်လုပ်သွားကြလို့ရှိရင်ပြန်လဲတင်ပြရေးကနော်ဘလို့မှချက်လဲလို့မရဘူးလို့ကျွန်တော်ထင်ပါတယ်
။ဒါတော့ဒီဟာက negotiated compromise လောက်ရမှာပေါ့ဒီ။ညှိနှိုင်းပြီးတော့ short term လောက်ရမှာကိစ္စ။ဟု
တ်ပါတယ်။ဒ
ီဘယ်မဲ့လဲဒါဟာစီးပွားရေးချုံနိုင်တွေ့တဲ့ကူးတဲ့ငါအမျက်လူချင်းတယ်ဆိုတာမျိုးဥပမာပြင်မကြသေးခင်က EU နဲ့ Britain ညှိတဲ့ကိစ္စမှာတော့ ကိုယ်ပဲသားမယ်သူပဲနာမယ်ဆိုတာနှိမ့်နှိုင်းမျိုးမျိုးရှိသေးတယ်။အခုမြန်မာနိုင်ငံမှာအတိုင်းအတာတွေကမျိုးသားပြန်လဲစစ်မြေဆိုတာနှစ်ဖက်လုံးဘယ်လိုမှမရှိနိုင်တဲ့ကိစ္စ။ဘာဖြစ်လို့များဒီဟာကိုဆွေးနွေးပြီးတော့တွေ့နေရတယ်လဲ။ကျွန်တော်ကစဉ်းစားရချက်တယ်။ဆရာဘယ်လိုစဉ်းစားမလဲ။ဘာဖြစ်လို့များဒီကိစ္စမှာအရှုံးနိုင်တွေ့စရာရှိသလား။ခေတိုင်းအတာတွေလူကြီးနဲ့ဖက်ဖက်ပြောင်းစုဒီ NLD အစိုးရကရောအခု the institutions တော်တော်များများကတက်မလာရော democracy ဖရက်ပြောင်းစုဆိုတာပြောနေကြပြီးတော့ဘာဖြစ်လို့နေရာကိုဥတည်ပြီးတော့သဘောမတူညာညာတယ်လေကိုယ်ပဲကပေးရမှာဟိုဘာလို့အရှုံးကိုဘာကြောင့်ထက်ပြီးကြီးကြဲကြဲတွေ့နေရတယ်လဲဆိုတာဖြစ်ပါတယ်အ
ာဏာရှင်တမိုင်းနဲ့ကြီးလာတဲ့လူ့ဖွဲ့စည်းတွေမှာအမှန်ငါတစ်ခုပဲရှိတယ်ဆိုတော့အစွဲတွေနားလည်မှုတွေရှိတတ်ပါတယ်တမတူကွဲပြားတဲ့ဖွဲ့စည်းတွေမှာမတူကွဲပြားတဲ့ဖွင့်ဆိုထားတဲ့တမချက်တွေတင်ဂိတတွေအမျိုးမျိုးရှိပါတယ်အဲတော့မျိုးသားပြန်လဲတင်းမြတ်ရေးဆိုတာကအဲ့ဒီမတူတဲ့လူအဖွဲ့စည်းတွေကြားတဲ့ကမတူတာတွေအတူရှင်တွဲနေထိုင်အောင်လုံးလုံးနိုင်တာကိုဥတည်တာပါ။ဒါကြောင့်မို့ဒါကအခြေအနေသစ်ဖြစ်တယ်လို့ကျွန်တော်ပြောတာပါ။အရင်ဆုံးကတော့ကျွန်တော်တို့ကအာဏာရှင်ကဖိတယ်ကျွန်တော်တို့ကဆန့်ကျင်ရတယ်ခုခံရတယ်ဒီအောက်မှာညင်ညူရေးယူရတာပါ။ဒီသဘောတဘာဝတစ်ခုကမတူပါဘူး။ဒါကြောင့်မို့ကျွန်တော်ဖြစ်နေအခုကဒီလမ်းကြောင်းအစ်စ်ပေါ်မှာဆန့်လျှောက်ကြတာဖြစ်တဲ့တရားအခက်အခဲတွေရှိမယ်။ဒါပေမဲ့အမျိုးသားပြန်တဲ့တင်းမြတ်ရေးညင်ညူရေးစီလုံးညီညီရှိဖို့လိုတယ်ဆိုတော့နော်ကျွန်တော်တို့ယုံကြည်မှုကပြင်းထန်တဲ့အတွေ့အကြုံမလို့ဒါကအကြခင်ကြော်လွားသွားနိုင်မှာပါနော်တခြားလူဖွဲ့စည်းတွေမှာဘလို့ကျင်သုံးကြတယ်ကျွန်တော်တို့ကသင်ယူသွားပြီးတော့လုပ်သွားလို့ရှိရင်မကြော်လွားနိုင်ကြမရှိပါဘူးပြည်လည်းမယ်လို့ယူဆပါတယ်မပြည်လည်းတာဒီလည်းဆက်လက်ရှိနေဦးမှာပါပဲဒါကလည်းသဘာဝကျတယ်လို့ထင်တယ်သို့တော့အကြမ်းဖက်တဲ့အဆင့်တိမရောက်ဘူးပြန်ပက်ဖြစ်တဲ့သဘောတိမရောက်ဘူးဆိုလို့ရှိရင်မပြည်လည်းတာတွေရှိတာကလည်းငြင်းချမ်းစွာတဘောကွက်လိုက်ပြီးတော့ဒီနိုင်ငံလူဖွဲ့စည်းဖြစ်သွားမှာပါပဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုသွားတဲ့ကိုယ်စားလှယ်၃ယောက်ပါတဲ့ပုဂ္ဂိုလ်တွေပေါ့လေသူတို့လည်းနိုင်ငံရေးအချင်းအတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တွေဖြစ်တယ်အသိပညာရင့်ကျက်တယ်အဝေးတိုင်းရင်းသားကိုယ်စားလှယ်တွေလည်းပါတယ်ဒီထက်မှာဆိုသူတို့ကဒီအောက်ခြေမှာလောလောဆယ်ကြုံတွေ့လာရတဲ့အခက်အခဲတွေကြာရင်မင်းတို့သဘောနဲ့မင်းတို့ဖြေရှင်းလိုက်ဆိုရက်အခွင့်အာဏာမျိုးနည်းနည်းပိုပေးထားသင့်တယ်လို့ဆရာမထင်ဘူးလားကျွန်တော်တခုသတိရမိရကျွန်တော်ဟိုနဝဒခိတုံကအဲဖိလစ်ပိန်းမှာအာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးညီလာခံကိုသတင်းလိုက်ယူတော့အဲ့မှာဝန်ကြီးကိုပေါ့အရသာဝန်ကြီးအဲ့ဒါဟာစစ်ဘုတ်ချုပ်ဝန်ကြီးမဟုတ်ဘူးအဲ့ပုဂ္ဂိုလ်ကိုသတင်းထုတ်ရမေတော့ဟာကျွန်တော်အထက်ကိုတင်ပြရပါဦးမယ်ဆိုပြီးတော့ပြန်ပြောတော့လူရရည်ရအခုလည်းအဲ့လိုဖြစ်နေပြီသူတို့ကလုပ်ကိစ္စအသေးမွှားလေးနေရာကိစ္စလေးပါလေးကိုလုပ်ပိုင်ခွင့်ပူပေးထားသင့်တယ်ဆုံးဖြတ်ခွင့်ပူပေးထားသင့်လို့ဆရာမထင်ဘူးလား
ဟုတ်ကဲ့ဆရာဟိုပါတီတွေကဟုတ်ကဲ့မြန်မာပြည်ကြီးဖွဲ့ချုပ်မှာမဟုတ်ဘူးနော်တိုင်းသားပါတီတွေရောပါတီတိုင်းကသူ့ရဲ့ဆုံးဖြတ်ချက်ချပုံစနစ်တွေကိုမျိုးသားပြတင်းပြလဲတင်းပြရေးကာလနဲ့ရောညီစွာပြန်လဲစဉ်းစားတုံ့တက်ဖို့ဦးလာတယ်ပေါ့နော်အဲ့တော့ပါတီဆုံးဖြတ်ချက်စနစ်တွေကိုကြည့်လို့ရှိရင်လည်းကျွန်တော်တို့မှလဝဲဘက်ကလာတဲ့စနစ်တွေကပုံပြီးကဲနေကြတာတွေ့ရတယ်ဥပမာဘုံဦးစီးအဲချုပ်ဘုံဦးစီးချုပ်ကိုင်းတဲ့ဒီမိုကရေစီစနစ်မျိုးပေါ့နော်ဒီလိုဆုံးဖြတ်ချက်ချဖို့စနစ်တွေကများနေခဲ့တယ်ဒါကြောင့်မို့စနစ်တွေကိုပြန်လဲသုံးသပ်ပြီးတော့ပြန်လဲပြီးဘလို့ဘိုးချုပ်ကိုင်းမှုကိုဘလို့ဖြေလျှော့မလဲဘလို့ပေးမလဲဒီကိစ္စမှာလဲဆိုတာပြန်လဲစဉ်းစားကြရမယ်အနေထားဖြစ်တယ်လို့ကျွန်တော်ပြောတာပါနော်ပြန်လဲသုံးသပ်ကြနိုင်မယ်လို့ထင်ပါတယ
်ကျွန်တော်တခုဒီနေရာမှာဆက်ပြီးမေးချင်တာကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလုပ်နေတဲ့လမ်းကြောင်းတိုင်းသားပါတီရင်းကြည့်မယ်ပေါ့လေတော်တော်ကပြောသလိုကျွန်တော်ဆွေးနွေးကြရသလိုဒီခက်ခဲလို့ကြော်လွှားသွားပြီးတွေ့ဖြစ်ကြပြီဆိုရင်တစ်ဖက်မှာလည်းလက်နက်ကိုင်အင်အားစုတွေနဲ့တပ်မတော်နဲ့လုပ်နေတဲ့ပြန်လည်ပြည်မြေကြီးလမ်းကြောင်းကရှိသေးတယ်ဆိုတော့ဒီလမ်းကြောင်းနှစ်ခုကတပေါင်းပစည်းရဖြစ်သွားနိုင်တဲ့အလားလားဆရာပဲလို့မြင်တယ
်ရေဘူးအားဖြစ်တော့မတူဘူးထင်တယ်ဆရာ
ဒါပေမဲ့နှစ်ခုပေါင်းစည်းဖို့တော့မလိုဘူးလားအဲ့တော့တကယ်တမ်းအမျိုးသားပြန်လည်ပြည်မြေကြီးနဲ့ညီညာရေးရဖို့အတွက်တစ်ခုနဲ့တစ်ခုဆက်ဆက်နေရမယ
်ဒီညီညာရေးဒီဘက်ဒီမှာလည်းပါတီတွေရဲ့အခက်အခဲတသက်ပေးထားပြီးသားပါတယ်ဆရာအဲ့တော့တချို့အကြောင်းအရာတွေကဒီညာရေးကိစ္စမှာဆွေးနွေးရမယ့်ကိစ္စတွေဥပမာကချင်ကပြောတယ်ပင်လုံစာချုပ်ရဲ့အထိုင်ခံနေကျွန်တော်တို့ပြောမယ်ဆိုတဲ့ဟာမျိုးကျွန်တော်တို့တွေ့လိုက်ရတယ်ဒါကငင်းညာရေးနဲ့ပတ်သက်တဲ့ကိစ္စဖြစ်သွားတယ်အခုတွေ့ဆုံနေတဲ့ကိစ္စလက်ရှိအစိုးရဖွဲ့စည်းရေးလွတ်တော်တွေမှာဥပဒေပြည်ပြင်ပြောင်းလဲရေးအဲ့ဒါတွေနဲ့ပုံပြီးဆက်ဆက်နိုင်တယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့နှစ်ခုခွဲတာကောင်းတယ်လို့ထင်တယ်
။နှစ်ခုတော့ကွဲလေ။ဒါပေမဲ့တချိန်မှတော့ပေါင်းစီရမှာပေါ့။တကယ်တမ်းပြန်လဲစစ်မြေကြီးနဲ့ငင်းငယ်ကြီးဆိုတာဒွန်တွဲနေတာပဲ။ပေါင်းတော့ပေါင်းရမှာဒီလိုညာမျိုးက
။ဥပကဟိုဟာလေကျွန်တော်နီးနာရန်တရား mechanism ရှိပြီးသားဆိုတော့ပေါင်းသွားမှာပေါ့။နော်ဆွမ်းကပြောနေတဲ့ဟာတွေကိုလည်း48 ဖွဲ့ချုပ်ချုပ်ဘုတ်ချီကဥပဒေအထိုင်ကနေပြောမယ်ဆိုလို့ရှိရင်ဒါခုနငင်းငိုင်းရွှေ့နေတဲ့ဘက်မှာပို့ပြီးတော့အဲတင့်တော်ပဲထင်တယ်အဲ့ဒီဟာလားဟောအဲ့ဒီမှာသွားပြီးတော့ပြန်လဲပြီးတော့ဆုံချက်ရှိမှာပေါ့ issue เสียဒါပေမဲ့ဒီဘက်မှာအခုလုံနေတာကတော့လာမယ့်9နှစ်တာကာလအတွင်းထဲမှာဘလို့ပုံစံမျိုးနဲ့လုံမလဲဘလို့စနစ်တွေကိုထူတော်မလဲဆိုတဲ့ဟာနော်အဲ့ဒါကဘာနဲ့သွားပြီးຫນွယ်နိုင်လဲဆိုလို့ရှိရင်20ရာစုပင်လုံတတိယညီလာခံပေါ့နော်အဲ့တော့ Union Accord အဲပြည်တော်စုသဘောတူညီတဲ့အပိုင်း3ရဲ့နောက်ဆက်တွဲမှာပါတယ်2020လို့လုပ်ငန်းစဉ်ဆက်ရောက်ကိစ္စတွေဆိုတာအဲ့ဒါကပုံပြီးအဓိကကြမယ်လို့ကျွန်တော်ထင်တယ်ဘာလို့လဲဆိုရင်အဲ့ဒါက2020လို့ကာလမှာအကောင့်တွေ follow ရတဲ့ဟာတွေရှိတယ်
COVID-19 ကူးစက်ခံရတဲ့သူတွေထဲမှာနောက်ဆက်တဲ့ဆူကျူးတွေကိုပြင်းပြင်းထန်ထန်တွေ့ကြုံခံစားရတဲ့သူတွေရှိတယ်လို့နောက်ဆက်တဲ့ဆူကျူးတိတိတသာမခံစားရဘဲရောဂါပျောက်ကင်းသွားတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်။ပြင်းထန်တဲ့နောက်ဆက်တဲ့ဆူကျူးခံစားရတဲ့သူတွေကိုလေ့လာဆန်းစစ်ကြည့်လိုက်ရင် NCD လို့ခေါ်တဲ့မကူးစက်တဲ့ရောဂါအခန်းတစ်ခုခုရှိထားတဲ့သူတွေဖြစ်နေတာကြောင့် NCD ရောဂါတွေမဖြစ်အောင်ပိုပြီးအားစိုက်လှုပ်ဆောင်ဖို့အရေးကြီးလာတယ်လို့ဝါရင့်ကျန်းမာရေးသတင်းအက်ဒီတာတူဖြစ်သူဒေါက်ထွေးစီမန်းကအခုလိုပြောပါရစေ။ကင
်ဆာအမျိုးမျိုးကိုလိုက်ချက်တဲ့ကံမှာအဲ့လူတွေရဲ့ medical history ကိုကြည့်တဲ့ကံမှာsmoking history ပြီးတော့တွေ့ရတယ်เนาะဆေးလေးတော့တော့ပြီးတော့အဲ့တော့ဒီဆေးလေးနဲ့ဆေးရည်ကြီးသုံးဆွဲခြင်းဒီကင်ဆာအားလုံးလူသားမှာဖြစ်တဲ့ကင်ဆာအားလုံးညီပါကိုเนาะအဖြစ်များသောကင်ဆာတွေအားလုံးတို့ကိုဖြစ်စေသောအဓိကအကြောင်းငင်ကကဆေးလေးနဲ့ဆေးရည်ကြီးဖြစ်နေပါတယ်အဲ့တော့ဒီဆေးလေးနဲ့ဆေးရည်ကြီးကိုထိန်းချုပ်ဖို့ဆိုတာကကျွန်တော်တို့ကနှစ်ထပ်ခွန်းသုံးထပ်ခွန်းလုတ်တဲ့အလုပ်ဖြစ်တယ်ဘာကြောင့်လဲဆိုတော့သူ့ကြောင့် NCD မဖြစ်တော့ဘူးသူသုံးဆွဲတဲ့ကြောင့် NCD မဖြစ်တော့ဘူးNCD မရှိတဲ့ပြတော့ pandemic ကိုလည်းကာကွယ်ရရောက်နော် pandemic ကြောင့်ပြေဆုံးတဲ့နှုန်းနဲ့ကာကွယ်ရရောက်သွားတယ
်နှလုံးသွေးတို့စီးကျုံတဲ့ကင်ဆာရောဂါတွေလိုမျိုးမကူးစက်တဲ့ NCD ရောဂါတွေဖြစ်အောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေထဲမှာဆက်လိုက်တဲ့ဆေးရည်ကြီးစားသုံးမှုကလည်းအကြောင်းတရအနေနဲ့ပါဝင်နေတာပါအရှာနယ်ပစိဖိတ်ဒေသမှာဆက်လက်နဲ့ဆွေရကြည်သုံးဆွဲမှုရောင်းနေကြဆင်းအောင်လှုံ့ဆော်မှု UA ဖွဲ့စည်းထားတဲ့ APK အဖွဲ့ရဲ့လှုံ့ဆော်ဆောင်ရွက်မှုအနေနဲ့အရှာပစိဖိတ်ဒေသကမြို့ကြီးတွေမှာဆက်လက်ဆွေရကြည်နဲ့ e-cigaret သုံးဆွဲမှုရောကြအောင်ဆောင်ရွက်လျက်ရှိပြီး e-cigaret ကြော်ညာတွေနဲ့အယောင်ပြည့်တင်မှုတွေကိုလည်းပိတ်ပင်တားဆီးနိုင်မှုအတွက်ကြိုးစားလှုံ့ဆော်လျက်ရှိတယ်လို့ဒေါက်ထွေးစီမန်းကအခုလိုရှင်းပြပါရစေ
။ဆက်လက်ငွေကင်းစင်သောဒေသတွေတည်ထောင်ရေးအဲ့ဒီဒေသတွေကိုတိုးချဲ့သွားရေးပေါ့နော်နံပါတ်1နောက်တစ်ခါဆက်လက်နဲ့ဆွေရကြည်လုံးချခြင်းကိုကြော်ညာခြင်းနောက်ရောင်းမြင့်တင်ခြင်းတွေကိုပြိပင်တားဆီးရေးနောက်တစ်ခါဆေးလိပ်နဲ့ဆေးရည်ကြီးထွက်ပစ္စည်းတွေရဲ့ရောင်းချမှုရရှိတဲ့အခွင့်အရေးကိုတိုးမြင့်ကောက်ခံရေးနောက်တစ်ခါဒီလိုလုပ်တဲ့အခါမှာလည်းဒီနောက်ပိုင်းလူငယ်တွေအပေါ်မှာတိုဘက်ကူ industry လို့ခေါ်တဲ့ဆေးလိပ်ဆေးရည်ကြီးထုတ်လုပ်ရေးလုပ်ငန်းရေးပေါ့လေဟိုလွယ်ဆုံးပြောရရင်တော့ secret company ပေါ့နော်ဆေးလိပ် company secret company တွေစီးရန်ထုတ်လုပ်တဲ့ company တွေကနေပြီးတော့စပွန်ဆာပေးတာတွေငွေကြေးငွေထောက်ပံ့ပေးတာတွေမျိုးရေးလုပ်ငန်းတွေမှာပုံလာတွေကိုဒီ sub national level လို့ခေါ်တဲ့ခုနတို့မြို့တော်တွေကနေပြီးတော့ရုံကြီးအဆင့်အနာဂတ်တွေကလက်မခံဘူးခွာပဲလက်ခံပြီးတော့သူတို့ရဲ့ဥစ္စာကိုလက်ခံလိုက်ရင်သူတို့ခိုင်းတာလုပ်ရတယ်နော်အဲ့လိုမျိုးတွေကိုလုတ်ဖြစ်အောင်ကျွန်တော်တို့ကမလို့ကြရေးပေါ့လေเนาะအဲ့ဒါတွေပါပါတယ
်အာရှပစိဖိတ်ဒေသကမြို့ကြီးတွေမှာဆက်လိပ်နဲ့ဆေးရည်ကြီးသုံးဆွဲမှုလျှော့ချရေးအတွက်ရည်ရွယ်လှုံ့ဆော်နေတဲ့ APK အဖွဲ့ကြီးကို2016ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးအခုခါမှာတော့အာရှပစိဖိတ်ဒေသအတွင်းမှာရှိတဲ့မြို့ကြီးအရေးအတွက်တော်တော်များများကပါဝင်လှုံ့ဆော်ဆောင်ရွက်လျက်ရှိတယ်လို့ဒေါက်ထွေးစီမန်းကပြောပါတယ်
2016ခုနှစ်မှာစဖွဲ့တော့ကတော့ကျွန်တော်တို့ဟောပေါ့အာရှပစိဖိတ်12နိုင်ငံပဲပါခဲ့ပါတယ်အခုသူကနေပြီးတော့ညီလာခံတွေကိုကျင်းပခဲ့ပါတယ်ဒီနေ့တခါညီလာခံကြီးကိုကျင်းပါပါတယ်။ကျင်းပတဲ့အခါပထမဦးဆုံးညီလာခံ2016ခုနှစ်ပြီးတော့တတိယမြောက်ညီလာခံအထိ3နှစ်ပေါ့လေ2018အထိကိုသူကစင်ကာပူနိုင်ငံမှာပြုလုပ်ခဲ့ခြင်းဖြစ်ပါတယ်။နောက်ထပ်မြောက်ညီလာခံကတော့အင်ဒိုနီးရှားနိုင်ငံဘူဂိုမြို့မှာလုပ်ခဲ့ပါတယ်။အဲ့တော့အခုဆိုလို့ရှိရင်ဒီ APK အဖွဲ့မှာပါဝင်တဲ့အာရှပစိဖိတ်နိုင်ငံတွေ40မြို့တော်တွေပေါ့လေ40ခုနှစ်မျိုးနဲ့တော့49မျိုးတော့ပေါင်ဖွဲ့စည်းထားတဲ့ဖွဲ့ကြီးဖြစ်နေပါလိမ့်မယ
်။အရှာပစိဖိတ်ဒေသမျိုးကြီးများမဟာမိတ်အဖွဲ့မှာမြန်မာနိုင်ငံကနေပြည်တော်ရန်ကုန်နဲ့မလေးမျိုးကြီးတွေကလည်းမဟာမိတ်အဖွဲ့ဝင်အနေနဲ့ပါဝင်တယ်လို့သိရပါဗျ။ APK အဖွဲ့နဲ့အတူဆက်လိုက်တဲ့ဆွေရကြီးတုံးဆွေးမှုလျှော့ချရေးလှူရှာဆောင်ရွက်ကြတဲ့နေရာမှာဒီနေ့မှာတော့နေပြည်တော်မြို့မှာအကောင့်ထယ်ဖို့ဆောင်ရွက်မှုတွေအကြောင်းကိုနေပြည်တော်မြို့တော်ဝင်ဖြစ်သူဒေါက်တာမြို့အောင်ကတင်ပြဆွေးနွေးခဲ့တယ်လို့သိရပါဗျ။
တော့မြန်မာနိုင်ငံဆိုကျွန်တော်တို့နေပြည်တော်နော်နေပြည်တော်မြို့တော်ဝင်ကသူရဲ့အောင်မြင်မှုတွေပို့ဆောင်ချက်တွေကိုဒီလိုမျိုးတော့ကိုယ်တိုင်ပြပြသွားတယ် ဟောတကဟိုအင်ဒိုနီးရှားနိုင်ငံဆိုအများကြီးပဲမြို့လေးတွေနော်မြို့လေးတွေကျွန်တော်တို့မြို့တော်မဟုတ်ပဲနဲ့ဟိုမြို့ကြီးအဆင့်နဲ့ရှိတဲ့နိုင်ငံတွေ၃လေးမြို့တော့ပါတယ်နော်နောက်တကနီပေါ်ကလည်းပါတယ်နောက်တကဂျီမွန်ဒက်စတီကလည်းပါတယ
်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုကပ်ရောဂါဖြစ်တဲ့အချိန်မှာမကူးစက်တဲ့ NCD ရောဂါရှိတဲ့သူတွေဟာကိုဗစ် -19 ရောဂါရဲ့နောက်ဆက်တဲ့ဆူကျူတွေကိုပြင်းပြင်းထန်ထန်ခံစားကြရတာကိုတင်ပြရတာကြောင့် NCD ရောဂါဖြစ်စေတဲ့အကြောင်းအရာတွေကတခုဖြစ်တဲ့ဆက်လိုက်တဲ့ဆေးရည်ကြီးသုံးဆဲမှုကိုရော့ကြအောင်ဆောင်ရွက်ပေးဖို့ကလည်းအရေးကြီးတဲ့လှုပ်ဆောင်ချက်တခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်သတ်လို့ပ
ါအခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ View ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရင်ဆုံးတော့အင်္ဂလန်ပရီးမီယာလိဘောလုံးသတင်းတွေနဲ့စကြပါမယ်။ဒီတစ်ပတ်ပရီးမီယာလိဘောလုံးပွဲတွေမှာတော့အသင်းကြီးတွေကမန်ယူ၊မန်စီးတီး၊စပါ့စ်နဲ့အာစနယ်တို့အနိုင်ရခဲ့ကြပါတယ်။မန်ချက်စတာယူနိုက်တက်နဲ့အက်စတန်ဗီလာတို့အိုးထရက်ဖို့မှာအကြိမ်နဲ့ကစားခဲ့ကြပြီးတော့မန်ယူက2ဂိုးတကိုးနဲ့နိုင်ပါတယ်။တော့တော်တနမ်နဲ့လီးစ်ယူနိုက်တက်ပွဲမှာတော့တော်တနမ်က3ဂိုးမရှိနဲ့နိုင်ပြီးအာစနယ်ကလည်းဝက်စ်ဘရောမ်ကို4ဂိုးမရှိနဲ့နိုင်ပြီးဒါဟာအာစနယ်အတွက်တော့ Chelsea ကိုနိုင်ပြီးတဲ့နောက်3ပွဲဆက်တိုက်နိုင်လိုက်တာလည်းဖြစ်ပါတယ်။ဒီတော့မှာအသင်းကြီးတွေက Chelsea နဲ့ Man City တို့ Stamford Bridge မှာတွေ့ခဲ့ကြပြီးတော့ Man City က3ဂိုးတကိုးနဲ့နိုင်ခဲ့ပါတယ်။ Man City အတွက်ဂိုးတွေကိုတော့ Undergan Foden နဲ့ De Bruyne တို့ကပထမပိုင်းမှာပဲသွင်းခဲ့ကြတာဖြစ်ပြီးတော့ Chelsea အတွက်ဂိုးကိုတော့ဘွဲပီကနီဒန်ယားအချိန်ပိုးမှာ Hudson Odoi ကသွင်းခဲ့တာဖြစ်ပါတယ်။ဒီလိုနေ့ကတော့ Liverpool နဲ့ Southampton တို့ Southampton ကွင်းမှာကစားခဲ့ကြပြီးတော့ Southampton အသင်းကတကိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဒါကြောင့်19ပွဲပြီးတဲ့အချိန်မှာတော့ Liverpool နဲ့ Manchester United တို့က33မှတ်စီနဲ့ဇယားထိပ်မှရှိနေပြီးတော့ Manchester United ကတော့တပွဲရော့ကစားထားပါတယ်။ဒီနေ့ Premier League မှာထူးခြားတာတစ်ခုကတော့ရာသီထောက်ဝက်ကျိုးကနီးမှာပဲမှတ်ပေးစရာအပေါ်ပိုင်းမှာရှိနေတဲ့အသင်း10သင်းဟာအမှတ်တွေသိမ့်မကွာကြပဲထိပ်ဆုံးမှရှိတဲ့အသင်းနဲ့အဆင့်10မှရှိတဲ့အသင်းဟာ9မှတ်ပဲကွာတာဖြစ်ပါတယ်။ဒါကြောင့်ဒီနေ့မှာပွဲတွေကပိုပြီးတော့အကျိန်းနယ်ရှိလာပုံရပြီးတော့ Champions League နေရာဝင်ခွင့်ရနိုင်တဲ့အသင်းတွေလည်းပိုများလာနေတယ်လို့ဆိုရမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအင်္ဂလန်မှာ virus ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတာကြောင့်ဘောလုံးသမားတွေနဲ့အသင်းတာဝန်ရှိသူတွေတချို့ virus ကူးစက်ခံရပြီးတော့မကစားနိုင်တာတွေပွဲရွှေဆိုင်လာတာတွေရှိလာနေတယ်လို့တချို့ကွင်းတွေမှာပရိသတ်တွေကိုအကန့်အသတ်နဲ့ကြီးကွင်ပေးထားတာတွေကိုလည်းပြန်ပြီးတော့ရုပ်သိမ်းလိုက်ရပြီးတော့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒါကြောင့်ဘောလုံးပွဲတွေရပ်ဖို့လိုမလားဆိုတဲ့မေးခွန်းတွေလည်းရှိလာနေပါတယ်။အာဆလွန်နီးပြားမီခဲလ်အတက်တာကတော့
But Simon said that all the protocols that we have in place, everything that we do around the training.
ဘောလုံးကွင်းတွေနဲ့လက်ချင်ကွင်းတွေမှာချမှတ်ထားတဲ့လိုက်နာမယ့်စီကံတွေရဲ့နောက်ဘောလုံးကွင်းတွေကအပြင်မှာကစားရတာကြောင့် virus and the ကတော့အတော်လေးနည်းပါတယ်။ virus စစ်ဆေးတာတွေလောက်လာတဲ့အချိန်ကစပြီးကြည့်လိုက်ရင်လည်းအခြေအနေတွေကအရန်ကောင်းပြီးဒီစနစ်ကအလုပ်ဖြစ်တယ်ပြောရမှာပါဒါပေမဲ့ပြီးခဲ့တဲ့အပတ်တုန်းကတော့တမျိုးပေါ့ကျွန်တော်တို့အနေနဲ့အရင်တုန်းကလိုမျိုးထိထိရရလုပ်နေအောင်နောက်ထပ်ကန့်သတ်မှုတွေထပ်တိုးတာတွေ virus စစ်ဆေးတာတွေကိုပို့ပြီးတော့လှုပ်လာလိမ့်မယ်လို့တော့ထင်ပါတယ်ကြည့်တာပေါ့ဒါပေမဲ့ကျွန်တော်ထင်တာတော့ဒါကအလုပ်ဖြစ်နိုင်ပြီးပွဲတွေကိုလည်းမကျက်ပဲဆက်ကစားနိုင်မယ်လို့ထင်ပါတယ်
လေဦးနေပြရာဂင်ကလော့ကလည်းသူ့အနေနဲ့တောင်းဝန်ရှိသူတွေဆုံးဖြတ်တဲ့အတိုင်းသဘောတူမှာဖြစ်ပေမဲ့ပွဲရရရလောက်တဲ့အထီတော့မလိုတော့ဘူးလို့မျောလင့်ကြောင်းပြောပါရယ်ပရီးမီယာလိဂ်ဖောက်ကနောက်ထပ်ထူးခြားတဲ့သတင်းတစ်ခုကတော့မန်ချက်စတာယူနိုက်တက်နီးပြဟောင်းတော်မီဒေါက်ခတီဟာပြီးခဲ့တဲ့ခြားသောပရီးနေ့ဒီဇင်ဘာ31ရက်နေ့မှာပဲကွန်လွန်သွားခဲ့ပါရယ်ဒေါက်ခတီဟာအချိန်တော်ကြာနေမကောင်းဖြစ်နေခဲ့ပြီးတော့အသက်62နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူရဲ့မိသားစုကပြောပါရယ်အခုလိုဒေါက်ခတီကွယ်လွန်သွားတဲ့အတွက်အလွန်ပဲဝမ်းနည်းကြောင်းမန်ချက်စတာယူနိုက်တက်အသင်းက Twitter ကနေပြောထားပါရယ်ဒေါက်ခတီဟာမန်ချက်စတာယူနိုက်တက်အသင်းကို1989ခုနှစ် FA ဖလားရအောင်ဦးဆောင်ခဲ့ပြီးတော့စိတ်လုံးရှားစရာတိုက်စစ်တွေနဲ့အသင်းရဲ့အကောင်းဆုံးအစဉ်လာတွေကိုထိန်းသိမ်းခဲ့သူဖြစ်တယ်လို့လည်းပြောပါရယ်ဒါပြင်သူဟာ Chelsea နဲ့ Aston Villa ပါဝင်ကလပ်အသင်း12သင်းကိုနီးပြလောက်ခဲ့ပြီးတော့ Scotland အတွက်တော့1951ကနေ59ခုနှစ်ကြာမှာ25ပွဲကစားပေးခဲ့ပြီးတော့ Preston North အသင်းအတွက်တော့ပွဲပေါင်း300ကျော်ကစားပေးခဲ့သူဖြစ်ပါတယ်ခင်ဗျာတ ချိန်ထဲမှာပဲဥရောပရဲ့ဆောင်းရာသီဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကလည်းပြန်ဖွင့်လိုက်ပြီဖြစ်ပါတယ်။ဒါပေမဲ့ဘောလုံးသမားအပြောင်းရွှေ့တွေကြီးကြီးမားမားမဖြစ်ခင်မှာပဲပြင်သစ်က PSG အသင်းကတော့နမ်နီးပြဟောင်ပိုချက်တီနိုကိုနီးပြဖြစ်နေခန့်လိုက်ပါတယ်။ PSG အသင်းကဒီခရစ်စမတ်မတိုင်ခင်မှာပဲဂျာမန်နီးပြတောမတ်စတာခယ်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပြီးတော့ပိုချက်တီနိုကို2022ခုနှစ်ဇွန်လအထိနီးပြဖြစ်ခန့်လိုက်ပါတယ်။PSG နီးပြဖြစ်လာတဲ့ပတ်သက်ပြီးပိုချက်တီနိုကတော့
Very happy to be here. I think it's an amazing opportunity.
ခုလို PSG ဒီမှာနီးပြဖြစ်လာတဲ့အတွက်ရန်ဝမ်းသာပါတယ်။ဒါတကယ်ခွင့်ရတဲ့လူလည်းထင်ပါတယ်။ PSG အသင်းကိုရောက်ပြီးနီးပြဖြစ်နေဆက်လုပ်သွားဖို့ဆေးလုပ်ရှာမိပါတယ်။ကျွန်တော်အနေနဲ့ကစားသမားအဖြစ်နဲ့ဒီမှာကစားပြီးကလေးကအမြဲတမ်းအားပေးနေတာဖြစ်ပြီးတိတ်သက်တယ်နဲ့လည်းအမြဲတမ်းဆက်ဆံရေးကောင်းပါတယ်။ PSG အသင်းကကမ္ဘာအကြီးဆုံးအသင်းတွေကတစ်ခုပါ။
ဒါပြင်ပိုချက်တီနိုကတော့ PSG အသင်းနေနဲ့အနိုင်ရဖို့တယ်မဟုတ်ပဲအကောင်းဆုံးပုံစံနဲ့ကစားပြီးတော့အနိုင်ရဖို့လိုတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်။ပိုချက်တီနိုဟာကစားသမားဖြစ်နေ2000ခုနှစ်ကနေ2003ခုနှစ်ကြားမှာ PSG အသင်းမှာကစားခဲ့ဘူးပြီးတော့နီးပြဖြစ်နေတော့ Espanyol, Southampton နဲ့ Tottenham Hotspur အသင်းတွေကိုကိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
တင်းစိန်မော်ရီဘက်မှာတော့ဗြိတိန်ကအန်ဒီမော်ရီကအမေရိကန်နိုင်ငံဖလော်ရီဒါမှာလုပ်မဲ့ Delray Beach Open Tennis ပြိုင်ပွဲကနေထွက်လိုက်ပါတယ်။လာမယ့် Australian Open Tennis ပြိုင်ပွဲအကျိုးအနေနဲ့လုပ်တဲ့ဒီပြိုင်ပွဲကိုအစောပိုင်းတုန်းကဝင်ပြိုင်ဖို့လှုပ်ထားပေမဲ့ virus ကူးစက်မှုတွေဆိုရင်ဒါကြောင့်နှုတ်ထွက်လိုက်တာပါ။မော်ရီဟာဒဏ်ရာတွေကြောင့်ပြီးခဲ့တဲ့တစ်နှစ်လုံးလိုလိုမကစားနိုင်ပဲနေခဲ့ရတာပါ။ဒါပေမဲ့လာမယ့် Australian Open ပြိုင်ပွဲကိုဝင်ဖို့အတွက်အဓိကအားလုံးစိုက်သွားမှာဖြစ်တာကြောင့်လို့ပြောပါတယ်။ဒီနေ့ Australian Open ပြိုင်ပွဲကိုတော့ပုံမှန်ထက်3ပတ်နောက်ကျပြီးဒါမဲ့ February 10ရက်နေ့မှာစတင်ကျင်းပသွားမှာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲ virus ကူးစက်မှုတွေကြောင့် Australian နိုင်ငံမှာကျင်းပဖို့ရှိတဲ့ Formula 1 Grand Prix ကားပြိုင်ပွဲကိုလည်းကျွေးဆိုင်မဲ့အလားအလာတွေရှိနေပါတယ်။ virus ကူးစက်မှုတွေအမြင့်တက်လာနေတာနဲ့ကန့်သတ်မှုတွေတင်းကျပ်လာနေတာကြောင့်ပြိုင်ပွဲကိုအခုလိုစဉ်းစားလာနေတာဖြစ်ပါတယ်။ Formula 1ကားပြိုင်ပွဲရဲ့2021ရာသီအဖွင့်ပွဲဖြစ်တဲ့ Australian Grand Prix ကိုမနစ်တုန်းကလည်းဖျက်ထားတဲ့အတွက်ဒီနှစ်မှာတော့ပြိုင်ပွဲကိုထပ်ပြီးတော့ဖြစ်နိုင်ခြင်းနည်းပြီးဘတ်စလာတဲကိုရွှေဆိုင်ဖို့အလားအလာပုံများတယ်လို့အသင်းတွေတော့ထွက်ပေါ်နေပါတယ်။ဒါပေမဲ့အခုလောလောဆယ်မှာတော့ဇုံတရားဆုံးဖြတ်ထားတာမရှိသေးပဲဒီလအကုံနောက်ကြမှာဆုံးဖြတ်သွားဖို့ရှိနေပါတယ်
။ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်ကြမှာထပ်ပြီးတော့ဆုံးကြတာပါဗျာ။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင်။
အမေရိကန်သမိုင်းမှာကာလအကြာဆုံးဒဇဂန်အဖြစ်ပြန်ပေးဆွဲခံထားရသူပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အရာရှိဟောင်း Robert Levinson ကိုပြန်ပေးဆွဲခဲ့တာထိမ့်သိမ့်ထားစဉ်သေဆုံးနိုင်ခဲ့ပွဲရှိတဲ့လောက်ရက်တွေမှာပါဝင်ပတ်သက်သူအီရန်ထောက်လန့်ရေးနဲ့လုံခြုံရေးဝန်ကြီးဌာနကအကြီးတန်းတာဝန်ရှိသူနှစ်ယောက်ကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ် Robert Levinson ဟာ2008ခုနှစ်ကအီရန်နိုင်ငံကိစ်ချွန်းကိုသွားခဲ့တဲ့ခရီးစဉ်မှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။2010နဲ့2011ခုနှစ်မှာဘဲသူဘဲဝါရဲလို့ခွဲခြားမသိနိုင်တဲ့ပြန်ပေးသမားတွေကမစ္စတာ Levinson ရဲ့ဓာတ်ပုံတွေနဲ့သူ့ကိုကယ်တင်ပေးဖို့တောင်းပန်နေတဲ့ဗီဒီယိုကိုသူ့ရဲ့မိသားစုထံပေးပို့ခဲ့ပါတယ်။အီရန်အစိုးရကသူ့ကိုရှာဖွေရမှာကူညီပါမယ်လို့အကြောင်းပြန်ခဲ့ပေမဲ့သူပြန်ပေးဆွဲခံရတဲ့အကြောင်းရင်းနဲ့ဘယ်မှာရှိနေသလဲဆိုတာတော့ပြောဆိုဖို့ငြင်းဆန်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုကအီရန်ထောက်လှမ်းရေးအရာရှိမိုဟာမက်ဘဇာရီနဲ့အာမက်ခါဆိုင်းတို့ကိုမစ္စတာလက်ဗင်ဆန်ပြန်ပေးဆွဲမှုမှာတာဝန်ရှိသူတွေအဖြစ်အရေးယူလိုက်ပါပြီ။အင်ဂျီရောကတော့သူတို့နှစ်ဦးဟာမစ္စတာလက်ဗင်ဆန်ကိုပြန်ပေးဆွဲမှုထိမ့်သိမ်းမှုနဲ့တေဆုံကောင်းတေဆုံနိုင်ပွဲရှိတယ်ဆိုတာနဲ့ဓာတ်ရိုက်ပတ်သက်နေတယ်လို့မှတ်ချက်ပေးထားပါဗျ။အီရန်အကြီးအကဲတာဝန်ရှိသူတွေဟာမစ္စတာလက်ဗင်ဆန်ပျောက်ဆုံးမှုမှာတာဝန်ရှိတယ်ဆိုတာကတော့ရှင်းနေပါဗျ။ဒါရင်မကပါဘူးသူတို့ပါဝင်ပတ်သက်မှုကိုဖုံးအုပ်ဖို့အတွက်တမင်သတင်းအမှားတွေကိုဝါရက်ဖြန့်နေတယ်လို့အင်ဂျူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်နဲ့အတူအမေရိကန်အစိုးရကအီရန်အစိုးရအနေနဲ့တာဝန်ခံမှုရှိစေဖို့ပထမဆုံးလူသိရှင်ကြားထုတ်ဖော်ပြောဆိုလိုက်တာပါ။တချိန်တည်းမှာပဲစုံစမ်းစစ်ဆေးတာတွေဆက်လက်လှုပ်ဆောင်နေတယ်လို့အမေရိကန်ပြည်ထောင်စုကတခြားပါဝင်ပတ်သက်သူတွေအားလုံးကိုပါ PPCC ဖော်ထုတ်သွားမှာဖြစ်ပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကမိုဟာမက်ဘဇာရီနဲ့အာမက်ခါဆိုင်းတို့ကိုအရေးယူတယ်ဆိုတဲ့အတိတ်ပဲကအမေရိကန်မှာသူတို့ရဲ့ပိုင်ဆိုင်မှုအားလုံးကိုချိတ်ပိတ်တာအမေရိကန်နိုင်ငံသားတွေသူတို့နဲ့စီးပွားရေးလုပ်ခွင့်ပိတ်ပင်တာ နိုင်ငံခြားကဘယ်နိုင်ငံကဘန်တွေကမှငွေပြောင်းငွေလွှဲမလုပ်ရအောင်အရေးယူမှုတွေနဲ့တရားဝင်ပိတ်ဆို့လိုက်တာဖြစ်ပါတယ်။နိုင်ငံရေးအမျက်ထုတ်တဲ့အနေနဲ့အီရန်နယ်ပွားနိုင်ငံခြားသားခံယူထားသူတွေနဲ့နိုင်ငံခြားသားတွေကိုပြန်ပေးဆွဲတာထိမ့်သိမ်းတာဟာအီရန်အစိုးရအတွက်42နှစ်ကြာသမိုင်းရှိခဲ့ပြီးသားဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကထောက်ပြပါဗျ။အမေရိကန်နိုင်ငံသားတွေနဲ့အီရန်ွယ်ပွားအမေရိကန်နိုင်ငံသားခံယူထားသူတွေအနေနဲ့ကိုယ်လုံခြုံမှုအန္တရာယ်ရှိနိုင်တဲ့အတွက်အီရန်ကိုခီးသွွားတဲ့အခါသတိထားကြဖို့ပြင်းထန်စွာထပ်မံသတိပေးလိုက်တဲ့အကြောင်းဝန်ကြီးမိုက်ပွန်ပီယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြန်ပေးဆွဲထိမ့်သိမ်းခံရပြီးသေဆုံးနိုင်ခဲ့ပွဲရှိတဲ့မစ္စတာလီဗင်ဆန်ရဲ့ဖြစ်ရပ်ကလူအသက်ကိုတန်ဖိုးမထားတဲ့အီရန်အစိုးရရဲ့နောက်ထပ်ဆက်ဆုပ်ပွဲရာနမူနာတစ်ရပ်ဖြစ်တယ်လို့လည်းဝန်ကြီးပွန်ပီယိုကဆိုပါတယ်။မစ္စတာလီဗင်ဆန်ရဲ့ကံကြမ္မာနဲ့ပတ်သက်လို့အီရန်အစိုးရကလုံးဝတာဝန်ခံဖို့တောင်းဆိုလိုက်ပြီးအီရန်မှာမတရားထိမ့်သိမ်းထားတဲ့အမေရိကန်နိုင်ငံသားတွေအိမ်မပြန်နိုင်သေးတဲ့၍ကျွန်တော်တို့စိတ်ချလက်ချနားနေနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်။ကြမ်းနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်ချက်တော်ပြည်သူပဒေကတဲ့လော်ရီနဲ့ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကအမေရိကန်ကွန်ဂရက်စ်လွှတ်တော်အဆောက်အုံနဲ့အဓမ္မဝေယောဆန္ဒပြဖို့ကြိုးစားတာကြောင့်ကွန်ဂရက်စ်လွှတ်တော်ရဲတပ်ဖွဲ့ကလူကြုံရေးအကြောင်းပြချက်နဲ့လွှတ်တော်ပရဝန်တွင်အသွာလာအားလုံးကိုဗုဒ္ဓနှင့်မလွဲပိုင်းမှာပိတ်ပင်လိုက်ပါတယ်။ဆန္ဒပြသူတွေလွှတ်တော်အတွင်အတင်းဝင်ရောက်တဲ့အချိန်မှာအထက်နဲ့အောက်လွှတ်တော်မတ်တွေကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုသမ္မတတည်အဖြစ်မဲပေးအတည်ပြုဖို့ဆွေးနွေးနေခြင်းလည်းဖြစ်ပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုအမေရိကန်သမ္မတတည်အဖြစ်အမေရိကန်ကွန်ဂရက်စ်ကအတည်ပြုပေးရမယ်လို့ဗုဒ္ဓနှင့်မှာပဲအမေရိကန်နိုင်ငံတော်ကသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံအားပေးတဲ့ပြည်သူတို့မြို့တော်ဝါရှင်တန်ဒီစီကိုဆူယုံရောက်ရှိလာပြီးဆန္ဒပြခဲ့ကြပါတယ်။ဒိုဘာလာကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲရလဒ်ကိုလက်မခံဘဲသူ့ကိုထောက်ခံဆန္ဒပြနေသူတွေစီကိုသမ္မတထရမ့်ကိုယ်တိုင်တွားရောက်တွေ့ဆုံပြီးမေးခွန်းစကားပြောကြားခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်ကိုစားပြုအမေရိကန်အထက်လွှတ်တော်အမတ်နေရအတွက်ရွေးကောက်ပွဲတွေကိုမနေ့ဗုဒ္ဓနေ့ကကျင်းပပြီးတဲ့နောက်ဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်သူရာဖီယယ်ဝါနော့ခ်ကလက်ရှိရီပပ်ဘလစ်ကန်မှာကယ်လီလော့ဖ်လာကိုအနိုင်ရလိုက်ပြီဖြစ်ပါတယ်။ဒါကြောင့်ရာဖီယယ်ဝါနော့ခ်ကတောင်ပိုင်းကွန်ဖက်ဒရိတ်ပြည်နယ်ဂျော်ဂျီယာပြည်နယ်ရဲ့ပထမဆုံးလူမဲအထက်လွှတ်တော်အမတ်တခုဖြစ်လာသလိုသူ့ရဲ့ဒီမိုကရက်တစ်ပါတီအနေနဲ့လည်းကွန်ဂရက်စ်လွှတ်တော်တရားလုံးကိုထိန်းချုပ်နိုင်ဖို့ပုံပြင်းလိစက်သွားပြီဖြစ်ပါတယ်။COVID-19 ကရောဂါအတွက်ကာကွယ်ဆေးတွေကိုတိပိုယောင်းချဖို့တားမြစ်ထားခြင်းမရှိကြောင်းအိန္ဒိယအစိုးရကဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ကျွမ်းမိုင်ဝန်ကြီးဌာနအတွင်းဝင် Rajesh Bhushan ကအေဂါနီကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောတာဖြစ်ပါတယ်။မဲခေါင်ပြည်အထက်ပိုင်းမှာရှိနေတဲ့တရုတ်နိုင်ငံကရေအားလျှက်စစ်ထုတ်ယူဖို့သူတို့တိစောက်ထားတဲ့ရေကာတာအတွက်ဂျပန်20ကြာမဲခေါင်ပြည်အထက်ပိုင်းရေစီးကြောင်းကိုတားဆီးဖို့ရှိနေကြောင်းအဒီချင်းနိုင်ငံတွေကိုအကြောင်းကြားခဲ့တယ်လို့မဲခေါင်မြစ်ကော်မရှင် MRC နဲ့ထိုင်းနိုင်ငံကဗိုလ်တုံးနေကပြောပါတယ်။မနေ့ဗိုလ်တုံးနေကရန်ကုန်မြို့ကအိမ်တိုင်ကိုရဲတွေဝင်ရောက်ရှာဖွေရမှာရွန်ဂျာတရားနီးပါးကိုဖမ်းဆီးခဲ့ကြောင်းရဲတဲ့ဒေသတွင်းမီဒီယာတွေကပြောပါတယ်။ Tomorrow News Channel ကဖော်ပြတဲ့တပ်ပုံတွေအရဖက်နှက်မပါတဲ့အမျိုးသားအများပြားနဲ့ရုံဆောင်ကောင်းဘဝတွေခြုံထားတဲ့ဒါဇင်နဲ့ချီတဲ့အမျိုးသမီးတွေကအိမ်ဝင်းတစ်ဝင်းကမြေပြင်ပေါ်မှာထိုင်နေကြတာကိုတွေ့ကြရပါတယ်။ ချာတာပရီနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ဒေါက်တာရှင်မြာကိုစိတ်နှပြရှင်းလန်းချက်ပြပါစေကျွန်တော်ရဲမထောင်ပါ
This program has come to you from the Voice of America, Washington.